Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်ဇူလိုင်လ26ရက်တောက်ကြနေမနက်ခင်း VOA American Dance စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါရှင်ကျမကခင်ဗျသက်ပါ။ဒီမနက်ခင်းသတင်းတွေကိုဥကြော်စံတာနဲ့အတူညင်ညာပေးမှာပါ။ American Marine တပ်သားတွေပါဝင်နေတဲ့မူရစေဝနဲ့လူမှောင်ခုကုန်းကူးမှုလုပ်ငန်းကိုရေတပ်တာဝန်ရှိသူတွေကဖြုတ်ခွင်းဖို့အတွက်စ조사နေကြပါတယ်။ American ပြည်ထောင်စုရဲ့စီးရဲအသုံးစရိတ်ကိုတိုးမြှင့်ပေးတော့မယ်လို့သမ္မတ Trump ကကြေညာပေးပါတယ်။ကျတဲ့ပရင်းတွေကတော့ Washington DC သက်တော်မှာလူခွင့်ရေးဆိုင်ရာကြားနာပွဲတစ်ခုကိုပြုလုပ်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်မှတ်သိအောင
်ဟုတ်ကဲ့ပါရှင်သတင်းလေးပြီးမှနားဆင်ရမယ့်သတင်းစွာတွေမှာဆိုရင်တော့ American ပြည်ထောင်စုအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ဆက်ကော်မတီတစ်ခုရဲ့ကြားနာပွဲကိုမနေ့က Washington မြို့တော်မှာကျင်းပခဲ့ရမှာ
We played as speaking first of Burma Myanmar we played I think an important role in the return to some form of democracy.
မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဆက်ကော်မတီဥက္ကဋ္ဌ Brett Sherman ပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူတည်ငြိမ်မှုတွေမရှိတဲ့ရခိုင်မြောက်ပိုင်းမှာဘေးကောက်ပွဲတွေလုပ်နိုင်မှာမလားလို့စိုးရိမ်မှုတွေရှိနေတဲ့အကြောင်း၊ကွယ်လွန်သွားတဲ့တရုတ်ဝန်ကြီးချုဟောင်လီဖုန်းကိုဘေကျင်းရဲ့တာသတ်သမားအဖြစ်နဲ့အမှတ်ရနေကြမယ်အကြောင်းအာဖဂန်နစ္စတန်နိုင်ငံကကလီအလုသမားတွေအကြောင်းစတဲ့စိတ်ဝင်စားပွဲရာသတင်းစာတွေကိုလည်းနားဆင်ရပါမယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်စံတာတို့ကပြောပြပေးပါရှင
်။ American ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်က Marine တပ်သားတွေပါဝင်နေတဲ့မွေးရစေဝနဲ့လူကုန်ကူးမှုမှောင်ခိုးလုပ်ငန်းကိုရေရက်အရာရှိတွေနဲ့ရေရက်ရာဇဝတ်မှုကင်းစုံစမ်းရေးဌာန NCIS တို့ကဖြုတ်ခွဲဖို့အတွက်စ조사နေတာတွေ့ရပါတယ်။ကြက်တပင်းကြီးအစောပိုင်းကဆန်ဒီယေဂိုမြို့နယ်မိုင်50လောက်အကွာမှာရှိတဲ့ကန့်ပန်ဒယ်တန်အခြေစိုက်တန်းရင်းကို Marine တပ်သား100ကျော်လာရောက်ဖို့အတွက်ဆင့်ခေါ်တာခံရပြီးတဲ့နောက်မှာ Marine တပ်သား16ယောက်ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ရေရက်က Marine Corps အဖွဲ့ရဲ့ပြောကြားချက်အရဆိုရင်တော့အခုလိုဖမ်းဆီးမှုဟာမကြသေးခင်ကလူမှောင်ခိုးမှုနှမှုကိုဖမ်းဆီးနိုင်ခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့စုံစမ်းမှုတွေလုံနေသေးဖြစ်တဲ့အတွက်နောက်ထပ်အချက်လက်တွေကိုတော့မထုတ်ပြန်နိုင်သေးဘူးလို့ရေတပ်ကရော NCS အရာရှိတွေကရောပြောပါတယ်။ဖမ်းဆီးတာဒါမှမဟုတ်မင်းမြန်းဖို့အတွက်ထိမ့်သိမ်းတာကိုခံရတဲ့ Bemarine တပ်သားမှ American အနောက်တောင်ပိုင်းနယ်စပ်ဒေသအထောက်အကူပေးအဖွဲ့အတွက်တာဝန်ထမ်းဆောင်နေသူမဟုတ်ဘူးလို့လည်း Marine Corps အဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။အခုနောက်ဆုံးဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးဘာဆွဲချက်မှမတင်သေးပါဘူး။မင်းမြန်ဖို့အတွက်ခေါ်ဆောင်သွားခဲ့တဲ့နောက်ထပ်မရင်းတပ်သား၈ဦးကတော့မိုးရစင်ဝဆိုင်ရာအမှုနဲ့မသက်ဆိုင်ဘူးလို့လည်းမရင်းကိုအဖွဲ့ကပြောပါတယ်။အီရတ်မှာဆေလွတ်ထားတဲ့ Navy Seal အထူးတပ်ဖွဲ့ကိုစီးကန့်နဲ့အမိန်ကိုမနာခံတဲ့အနေထားတွေ့ရတယ်ဆိုတဲ့တန်တရားနဲ့ American ပြည်ထောင်စုကိုတတ်မဲ့တဲ့ဆော်ပြီးပြန်ပြီးခေါ်ယူခဲ့တယ်လို့ American အထူးစစ်စင်ရေးတပ်မှုကကြေညာခဲ့ပြီးနောက်တနေ့မှာပဲအခုလိုဖမ်းဆီးမှုတွေဖြစ်ပွားခဲ့တာပါ။
American Democrat အမတ်တွေကသမ္မတ Donald Trump ကိုတရားစွပ်စွဲအလားအလာတွေဟာကွန်ဂရက်လွှတ်တော်ကျမ်းစာပွဲမှာအထူးစုံစမ်းစစ်ဆေးရမှု Robert Mueller ထပ်ဆွေခဲ့ပြီးတဲ့နောက်မိမိအပြောတော်ပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကကျွန်တော်တို့ဟာလက်တွေ့ကြဖို့လိုအပ်တယ်။ဒီအချိန်မှာ Donald Trump ကိုယာတုကဖယ်ရှားဖို့တခုတည်းသောနီလန်ကတော့2020ပြည့်ရွေးကောက်ပွဲမှာသူမဲရှင်းအောင်လုပ်တဲ့နီလန်သာဖြစ်တယ်လို့ CNN ကကြားသတင်းတွေကပြောကြပါတယ်။လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Gerald နတ်လာကလည်းရောဘတ်မူလာကိုဘရူနီယာသုံးနိုင်ကြမေကွန်ထုတ်ရင်ဒေါ်နယ်ထရမ့်ကိုတရားစွပ်စွဖို့တွန်းတွန်းတိုက်တိုက်လွတ်ခဲ့ပါတယ်။ဒါပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကနိုင်ငံရေးအရတုံ့ပြန်မှုတွေနဲ့လက်တွေ့မဖြစ်နိုင်ဘူးဆိုတာကိုသဘောပေါက်တဲ့အတွက်ဒါကိုဟန့်တာခဲ့ပါတယ်။အောက်လွှတ်တော်ဒီမိုကရက်တွေကတရားစွပ်စွမဲ့ကိစ္စကိုသမ်းမန်းမဲ့အစာနဲ့ဆုံးဖြတ်ခဲ့ရင်တောင်မှရီပဘလစ်ကန်တွေကြီးစုနေတဲ့အထက်လွှတ်တော်မှာတော့ဒီကိစ္စအတွက်လွှတ်တဲ့သုံးမနှုတ်ပုံမဲ့အစားနဲ့အတည်ပြုမှမဟုတ်ပါဘူး။ထရမ့်ကိုတရားစွပ်ဆိုဖို့စုံစမ်းစစ်ဆေးမှုကစက်တင်လကအမတ်435ယောက်ရှိတဲ့အောက်လွှတ်တော်မှာဒီမိုကရက်အမတ်235ယောက်ရှိတဲ့နဲ့90ခန်းကတရားစွပ်ဆိုဖို့တောင်းဆိုခဲ့ရတာဖြစ်ပါတယ်။ကျန်းနာပွဲမှာရောဘတ်မူလာထွက်ဆိုပြီးရင်တော့ထောက်ခံသူတွေပုံများလာလိမ့်မယ်လို့လည်းဒီမိုကရက်တွေကမျှော်လင့်ခဲ့ကြတာပါ။Washington Post နဲ့ ABC သတင်းဌာနတို့ရဲ့မကြသေးခင်ကပြုလုပ်ခဲ့တဲ့လူဒုသဘောထားစစ်တမ်းမှာတော့ တမနာထမ်အပေါ်တရားဆွဆုမဲ့ကိစ္စကိုကန့်ကွက်သူ95ရာခိုင်နှုန်းရှိနေပြီးထောက်ခံသူ38ရာနှုန်းရှိတယ်လို့သိရပါတယ်
။တမနာဒေါနယ်ထရမ့်ကအမေရိကန်ပြည်ထောင်စုရဲ့စီးရီးအတုံးစီကိုတိုးမြှင့်ပေးတော့မယ်လို့ကြေညာပေးလိုက်ပါတယ်။ချက်တဲ့ပရင်းနေကပန်တဂန်မှာကျင်းပတဲ့ကာကွယ်ရေးဝန်ကြီးတစ်ဖြစ်ကျန်းသက်စာချင်းဆုခဲ့တဲ့မတ်အက်စပါကိုကြိုဆိုတဲ့အခမ်းအနားမင်ကွန်းပြောကြရမှာတမနာထရမ့်ကသူဟာကာကွယ်ရေးအတုံးစီကိုဆက်ပြီးတော့တိုးမြှင့်ပေးဖို့စီစဉ်နေတယ်လို့အရေးအမြတ်ပြောကြခဲ့တာပါ။သူပရမဆုံးပန်နဂန်ကိုလာရောက်ခဲ့ခြင်းမှာအရင်ကတည်းဘတ်ဂျက်ငွေကိုဒေါ်လာဘီလီယံပေါင်းများစွာတိုးမြှင့်ချထားပေးခဲ့တယ်လို့အဲ့ဒီနောက်မှာလည်းဒေါ်လာ916ဘီလီယံအထိပေးခဲ့တယ်လို့သမ္မတကပြောပါတယ်။အခုတစ်ခေါက်ဘလောက်တိုးပေးမယ်ဆိုတာမပြောနိုင်သေးပေမယ့်အရင်ကတည်းပိုမယ်လို့လည်းပြောတာပါ။ကျန်တဲ့ပရင်းလေးကဘတ်ဂျက်ငွေချထားပေးဆိုင်ရာသဘောတူညီချက်ကိုသမ္မတအင်ဂျူကကြေညာခဲ့တာဖြစ်ပြီးလွှတ်တော်ခေါင်းဆောင်တွေက2020အတွက်ကာဝေးအတုံးစီဖြစ်တဲ့ဘတ်ဂျက်ငွေဒေါ်လာ938ဘီလီယံချထားပေးဖို့နဲ့2021ခုနှစ်အတွက်ဒေါ်လာ948ဘီလီယံလောက်ချထားပေးဖို့တောင်းဆိုတာပါ။ဒီသဘောတူညီချက်ကိုအောက်လွှတ်တော်အမတ်တွေကကျန်တဲ့ပရင်းကြီးနှောင်းပိုင်းမှာအတည်ပြုပေးခဲ့တာဖြစ်ပြီးဒါကိုအထက်လွှတ်တော်ကအတည်ပြုပေးဖို့အတွက်လာမယ့်သတင်းပတ်တွေမဲခွဲဆွန့်ဖြတ်ကြမှာလည်းဖြစ်ပါလေ
။အမေရိကန်ပြည်ထောင်စုအချင်းထောင်များဌာနအနေနဲ့သီရန်စီနာကို16နှစ်တာပြတ်တောက်နေခဲ့ပြီးတဲ့နောက်လာမယ့်လတွေအတွင်းလူသတ်မှုနဲ့ပြည်တံချက်မှတ်ခံထားသူ၅ဦးကိုသီရန်စီရင်ဖို့ရှိနေတယ်လို့တရားရေးဌာနကကြေညာပြီးနေရကြေညာပါတယ်။အချင်းထောင်များဌာနအနေနဲ့ပြည်내အများအပြားမှာစီစဉ်နိုင်တဲ့ဆေးဝါးတွေကိုအသီးမှပြုထားတဲ့အတွက်တေခန်တွေကိုစီထုကွန်မြဖို့လမ်းပွင့်နေတယ်လို့တရားရေးဌာနကြေညာချက်မှာဖော်ပြပါရယ်။လောလောဆယ်မှာ3ဦးကိုလာမယ့်ဒီဇင်ဘာလမှာစေတန်းစီရင်မှာဖြစ်ပြီးနောက်2ဦးကို2020ပြည့် January လမှာစေတန်းစီရင်ဖို့ရှိနေပါရယ်။နောက်ထပ်စေတန်းစီရင်မဲ့ကိစ္စတွေကိုတော့အဲ့ဒီနောက်ပိုင်းမှာစီရင်သွားမယ်လို့ဆိုပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့နောက်ဆုံးစေတန်းစီရင်ခဲ့တာဟာ2003ခုနှစ်ကဖြစ်ပြီး19နှစ်အရွယ်စစ်သားလေးကိုပြန်ပြီးဆွဲသတ်ဖြတ်ခဲ့သူပင်လယ်ဂွေဒေသစစ်ပြန်လူးဝစ်ဂျုံးဂျူနီယာကိုကွပ်မြတ်ခဲ့တာဖြစ်ပါတယ်။အခုလောလောဆယ်မှာသေတံချက်ခံထားရသူပေါင်း65ယောက်ရှိနေတယ်လို့သိရပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တဝက်ကျော်မှာသေတံစီရင်နိုင်တဲ့ဥပဒေရှိနေပါတယ်။သေတံပြည်တော်ကိုထောက်ခံသူရှိနေချုပ်ဝီလျံဘာကတော့ Republican and Democrat အစိုးရနှစ်ရစလုံးရဲ့လက်အောက်မှာတရားရေးဌာနအနေနဲ့ကွန်မြက်ခရံအခု9ရောက်အပါဝင်အဆိုးရွားဆုံးရာဇဝတ်သမားတွေဟာသေတံစီရင်ခဲ့တာဖြစ်တယ်လို့ဆိုထားပါတယ
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 8.13 ညလိုင်းဒိုမီတာ51 kHz 5805နဲ့ဖိုင်နမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အရှိတောင်အာရှကလူခွင့်အခြေအနေနဲ့ဒေတာဆိုင်ရာအမြင်ဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်25ရက်ကျက်တဲ့ပြည်နယ်မှာ Washington DC လွှတ်တော်မှာကြားနာပွဲတစ်ခုပြုလုပ်ခဲ့ပြီးဒီကြားနာပွဲမှာမြန်မာစစ်ကောင်းဆောင်တွေပေါ်မှာဖိအားပေးမှုတွေတိုးပေးဖို့တင်ပြခဲ့ကြပါတယ်။ American ပြည်ထောင်စုအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ Asia Pacific နဲ့လက်နက်မပြန့်ပွားရေးဆက်ကော်မတီကြားနာစစ်ဆေးပွဲကို California ပြည်နယ် Democrat မှာ Brett Sherman ဦးဆောင်ပြီး Republican နဲ့ Democrat အောက်လွှတ်တော်မှတွေ့တောက်ခဲ့ကြတာဖြစ်ပါတယ်။ဆက်ကော်မတီဥက္ကဋ္ဌ Sherman ကမြန်မာနိုင်ငံမှာဒီမိုကရေစီအရေးအတွက် American ရေးပါရလှုပ်ဆောင်နိုင်မှုကိုပြောကြားခဲ့တာဖြစ်ပြီးမကြခင်ကမြန်မာစစ်တပ်ခေါင်းဆောင်တချို့ပေါ်အမေရိကန်ခီးသွားတာမှုပိတ်ပင်ခဲ့ပေမဲ့ဒီတဲ့ပို့လို့ဖို့လိုသလိုမြန်မာစစ်တပ်ရဲ့ဗန္ဒာရင်းနဲ့တပ်ပိုင်လုပ်ငန်းကြီးတွေပေါ်မှာအရေးယူပိတ်ဆို့မှုလိုအပ်တယ်လို့လည်းပြောပါတယ်။ဒါပြင်အရင်ကမြန်မာနိုင်ငံပေါ်ချထားခဲ့တဲ့ဥပဒေတွေကိုပြန်လည်ချတာဖို့အတွက်စဉ်းစားဖို့လိုတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာကြုံတွေ့နေတဲ့ဒုက္ခတဲ့အခြေအနေနဲ့ပတ်သက်ပြီးဖြေရှင်းရမှာအကောင်းဆုံးနည်းကသူတို့နေရာပြောင်းရေးဖြစ်တယ်လို့လည်း RIC ဒုက္ခတဲ့အရေးဆောင်နေတဲ့အဖွဲ့ကကြားနာပွဲမှာပြောကြားခဲ့တာပါ။
မြန်မာ၊အိန္ဒိယ၊နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမိုးစက်တိုက်ရွာသွန်းတဲ့အတွက်လူပေါင်း25,000လောက်မုတ်သုံးမိုးရံကိုခံရပါတယ်။မိုးကြောင့်ရေကြီးရာရေချမ်းတွေဖြစ်နေတဲ့အတွက်လူ9သိန်းလောက်ကိုဆွေပြောင်းနေရချထားပေးရတဲ့ဆိုတဲ့အကြောင်းကုလသမဂ္ဂအတွင်းမှုတွေရဲ့လက်ထောက်ပြောခွင့်ရဖာရန်ဟတ်ကလူသားချင်းစာနာအထောက်အကူပြုမှုဆိုင်ရာအဖွဲ့ကိုကူကားပြီးတော့အခုလိုကြေညာခဲ့ပါတယ်
။ In Myanmar, waters in some areas have receded, allowing some of those who have been uprooted to return home.But over 40,000 people remain.
မိုးဆက်မပြတ်ရွာသွန်းနေတဲ့အတွက်ကြောင့်ရေကြီးရေဆမ်းမြေပြိုရာဆက်ရနဲ့ဆက်ဆက်ပြီးလူနည်းဆုံး600လောက်သေဆုံးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူ4,000လောက်မိုးရံခံရတဲ့အတွက်ကုလသမဂ္ဂကလိုအပ်တဲ့အကူအညီတွေကိုပေးနေပါတယ်။မြန်မာနိုင်ငံတချို့နေရာတွေမှာရေပြန်ကျသွားပြီမဲ့ လူပေါင်း၄သိန်းလောက်အိုးအိမ်မဲ့ဖြစ်သွားတယ်လို့ဆိုပါတယ်မုတ်သင်မိုးရံခံရတဲ့ဒီ၄နိုင်ငံအစိုးရတွေကကုလသမဂ္ဂအပြင်အကူအညီပေးအဖွဲ့တွေပုဂ္ဂလိကအဖွဲ့တွေနဲ့ပူးပေါင်းပြီးလိုအပ်တာတွေကိုဥဆောင်ကူညီပေးနေရပါတယ်
ဒီပြားကလွန်ဒေသမှာလှေတစင်းနည်းနုပ်ခဲ့တဲ့အတွက်လိုက်ပါလာတဲ့ရွှေပြောင်းထုတ်ခတဲ့150လောက်ပျောက်ဆုံးနေပြီးသူတို့ရင်းနှစ်သေးဆုံးပါကိုစိုးရိမ်နေကြပါတယ်။ဒီပြားကန်းချီအဆောင်တက်တဲ့ဒေသခံ၅ဘန်းသမားတွေကလူပေါင်း149ယောက်ထဲမှာနေကိုကယ်ဆယ်နိုင်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကပြောပါတယ်။ထရီပိုလီအရှိတ်ဘက်အယ်ကွန်မြို့ကလေးနားမှာတိတ်မောက်သွားတဲ့တပ်သားတွေကဥရောပနိုင်ငံတွေစီဥတီသွားနေတာပါ။
2019ဇူလိုင်လအတွင်း FIFA ဟောကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အစီအတန်းသတ်မှတ်ချက်အရအာဆီယံဒေသအတွင်းမြန်မာနိုင်ငံအသင်းဟာအများဆုံးအဆင့်မြင့်တက်လာပြီးဗီယက်နမ်အသင်းဟာအဆင့်အမြင့်ဆုံးနေရာမှာရှိနေပါတယ်မြန်မာအသင်းဟာအဆင့်30ဆင့်မြင့်တက်ပြီးအခုဆိုရင်အဆင့်135မှာရောက်ရှိနေပြီဖြစ်တယ်လို့ Fox Sports Asian News.com မှာဖော်ပြထားပါတယ်ခင်ဗျာ
ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးကျော်စံသာတို့ပြောပြခဲ့တာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကို VOA ရဲ့ Internet ဆံမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆံမျက်နှာ VOA Burmese News မှာလည်းကျွန်မတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။American ပြည်အောင်စုအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရဲ့ Sub Committee တစ်ခုဖြစ်တဲ့ Asia Pacific နဲ့လက်နက်မပြန့်ပွားရေး Sub Committee ကြားနာပွဲကိုဇူလိုင်လ25ရက်နေ့မနေ့10နာရီမှာ Washington DC Congress အဆောက်အဦမှာကျင်းပခဲ့ပါတယ်။ဒီကြားနာပွဲမှာ Sub Committee ဥက္ကဋ္ဌဖြစ်သူ California ပြည်နယ်ကအောက်လွှတ်တော်ကိုယ်စားလှယ် Brett Sherman ကဦးဆောင်ခဲ့ပါတယ်။ကြားနာပွဲကို Human Rights in Southeast Asia A Regional Outlook အရှေ့တောင်အာရှလူအခွင့်အရေးအခြေအနေဒေသဆိုင်ရာအမြင်ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပခဲ့တာပါ။ကိုရဲမင်းထွန်းကအပြည့်အစုံကိုစူးစီးတင်ပြပေးထားပါရဲ့ရှင်။
American ပြည်ထောင်စုအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရဲ့ Asia Pacific နဲ့လက်နက်မပြန့်ပွားရေး Sub Committee ကြားနာဆက်ဆွေးပွဲကို California ပြည်နယ်က Democratic အမတ် Brett Sherman ကဦးဆောင်ခဲ့ပြီး Florida ပြည်နယ် Republican Party အမတ် Ted Yoho California က Democratic အမတ်တူဖြစ်တဲ့ Mike Levin နဲ့ Pennsylvania ပြည်နယ်က Democratic အမတ် Chrissy Hollahan အပါအဝင်အောက်လွှတ်တော်အမတ်တွေတက်ရောက်ခဲ့ကြပါတယ်Sub Committee ဥက္ကဋ္ဌဖြစ်သူ Brett Sherman ကမြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက် American ရဲ့အရေးပါမှုကိုစတင်ပြောကြားခဲ့ပါတယ်
။ We played speaking first of Burma, Myanmar. We played I think an important role in the return to some form of democracy and the return of Aung San Suu Kyi to a high post in Burma.
ကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုကရေစီရရှိအောင်နဲ့ရတားဆိုရအာဏာရရှိကြိုးစားတဲ့အထက်မှာရေးပါတဲ့အခမ်းအနားကပါဝင်ခဲ့ပါတယ်။အခုရတားဆိုရလက်ထက်မှာပဲလူ့ဖွဲ့ရေးနဲ့ပတ်သက်ပြီးအားရစရာမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်ကရိုဟင်ဂျာလူမျိုးစုတွေအပေါ်ကျူးလွန်ခဲ့တဲ့အခြေအနေတွေဟာစိုးရွားလာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းရိုဟင်ဂျာဒုက္ခသည်တွေအခြေအနေတွေအများအမ်းဒီလိုသွားနေတာဟာဘင်္ဂလားဒေ့ရှ်အတွက်လက်မခံနိုင်စရာဖြစ်တယ်လို့အမေရိကန်နိုင်ငံအတွက်လည်းလက်ခံလို့မရပါဘူး။ကျွန်တော်အရင်ကဘင်္ဂလားဒေ့ရှ်မြန်မာနယ်နိမိတ်ပြောင်းလဲပြဖို့ပြောခဲ့ပူးပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကလက်မခံခဲ့ပါဘူးဒီကိတဲ့ဒီလိုလူမျိုးတုံးကိစ္စတွေရှိခဲ့လို့ဆူရန်နိုင်ငံမှာနယ်နိမိတ်ပြောင်းခဲ့တဲ့တာရကရှိခဲ့ပူးပါတယ
်အောက်လွတ်တော်အမတ် Brett Sherman ကအမေရိကန်နိုင်ငံကမြန်မာနိုင်ငံပေါ်အရင်ကချမှတ်ထားခဲ့တဲ့အရေးယူပိတ်ဆို့မှုတွေချမှတ်ဖို့ကိုဒေါန်ဆန်းစုကြည်ကမြစ်တာရက်ခံခဲ့တာဖြစ်ပြီးအဲ့ဒီပိတ်ဆို့မှုတွေဟာအလုပ်ဖြစ်ခဲ့ကြောင်းမကြခင်ကပဲမြန်မာစစ်တပ်ခေါင်းဆောင်တို့အပေါ်ခီးတွားလာမှုပိတ်ပင်ခဲ့ပေမဲ့ကျွန်တော်တို့ဒီထက်ပိုလုပ်ဖို့လိုအပ်ကြောင်းစစ်တပ်ရဲ့ဗန်ဒါရင်းနဲ့တပ်ပိုင်လုံခြုံရေးတွေအပေါ်အရေးယူပိတ်ဆို့မှုလိုအပ်ကြောင်းလည်းပြောခဲ့ပါတယ်။အဲ့ဒီနောက် Refugee International အဖွဲ့ကဒေါက်တာ Helen Huang ကမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေသမိုင်းကြောင်းကိုရှင်းလင်းပြီးဒီအကြက်တဲဖြေရှင်းဖို့အမေရိကန်နိုင်ငံဘက်ကလုပ်နိုင်တဲ့အကြံပြုချက်တွေကိုတင်ပြခဲ့ပါတယ်။
The first pillar is increasing international pressure on Myanmar toward justice, accountability, and conditions for return. This would include the U.S. making a determination based on its 2018 report as to whether the abuses amount to crimes against humanity.
But tomorrow, the next day, the government will take a look at the situation. The government will take a look at the situation. The government will take a look at the situation.နိုင်ငံတကာရာဇဝတ်ခုံရုံး ICC ကဒီကိစ္စကိုကင်တွယ်နိုင်အောင်လုပ်ရပါမယ်။နောက်အချက်အနေနဲ့ Congress ကပြဋ္ဌာန်းထားတဲ့ Burma Act ကိုဆက်လက်ထားရှိဖို့လည်းလိုပါတယ်။တတိယအချက်ကတော့ Bangladesh နိုင်ငံကိုအကူအညီတိုးမြှင့်ပေးဖို့လိုပါတယ်။ဒုက္ခသည်တွေလွတ်လပ်စွာသွားလာနိုင်ဖို့လည်းလုပ်ရပါမယ်။ အကောင်းဆုံးကတော့ဒုက္ခသည်တွေနေရပြန်ရေးပါဒါပေမဲ့အဲ့ဒီအခြေအနေမရောက်နိုင်သေးပါဘူးမြန်မာနိုင်ငံတဲမှာရင်ဒုက္ခသည်9000လောက်ဟာစခန်းသွင်းခံထားရတယ်လို့ရခိုင်ပြည်နယ်တွင်းကတိုက်ပွဲတွေကြောင့်သူတို့ရဲ့အခြေအနေကအလွန်ကိုဆိုးရွားနေပါတယ်
ကျနာပေါ်ရဲ့ဤကုန်းချုပ်စကားပြောကြရမှာတော့အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အာရှပစိဖိတ်နဲ့လက်နက်မပြတ်ပွားရေးဆပ်ကော်မတီဥက္ကဋ္ဌဘရက်ရှာမန်ကဒေါန်ဆန်းစုကြည်အာနာမယခင်ကရခိုင်ကမြန်မာနိုင်ငံပေါ်ထားရှိခဲ့မှုတဲ့မြန်မာကြောင်မြတ်တွေကိုပိတ်ပင်ထားတဲ့ Jade Egg မြန်မာကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေပေါ်ထားရှိတဲ့ဗန်ဒိုင်းအရေးယူပိတ်ဆို့မှုတွေနဲ့နိုင်ငံအဖွဲ့အစည်းတွေမြန်မာနိုင်ငံကိုအထောက်ပံ့ပေးမှုကိုပိတ်ပင်ထားခဲ့တဲ့အရေးယူပိတ်ဆို့မှုတွေစတဲ့အရေးယူပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ဖို့စဉ်းစားသုံးသပ်ဖို့လိုအပ်ကြောင်းပြောကြားကြောင်းပါခင်ဗျာ
ကိုရမင်းထွန်းစူးစီးတင်ပြပေးခဲ့တာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်ရေးဆိုင်ရာသတင်းလောင်းတစ်ခုကိုထုတ်လွှင့်ပေးပါမယ်2020ရွေးကောက်ပွဲအတွက်တပြည်လုံးအတိုင်းအတာနဲ့အခြေခံမြေပြင်လူဦးရေစီရင်ကောက်ယူနေပြီဆိုပေမဲ့တည်ငြိမ်မှုတွေမရှိတဲ့ရခိုင်မြောက်ပိုင်းမှာရွေးကောက်ပွဲလုပ်နိုင်ပါမလားဆိုတာကိုအများကစိတ်ဝင်စားနေပါတယ်နိုင်ငံရေးလှလသူတွေကတော့ဒီလိုဒေသရင်းရွေးကောက်ပွဲတွေလုပ်ဖို့ဆိုတာအေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်အကြားညှိနှိုင်းမှုတွေအပေါ်မှာမူတည်နေတယ်လို့သုံးသပ်ကြပါတယ်ဗီရီသတင်းတော်ကိုစောထက်ကပြပူထားပါရဲ့ရှင
်။လာမယ့်နှစ်ကုန်ပိုင်းမှာကျင်းပမယ်အထွေထွေရွေးကောက်ပွဲကိုတိုက်ပွဲတွေဖြစ်ပွားနေရခိုင်ပြည်နယ်မြို့နယ်တချို့မှာမကျင်းပနိုင်ဘူးလို့အများစုကယူဆနေပေမဲ့ဒါကမြေပြင်လူရည်စင်ရင်ကောက်ယူနေရပြီလို့သွားပြီးမှပဲအတိပြုနိုင်လိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအခြေခံလူရည်စင်ရင်ကောက်ယူတာတွေကိုတပြည်လုံးမှာလုပ်နေပြီးအဲ့ဒီစင်ရင်ကိုလူဝင်မှုကြီးကြပ်ရေးကိုပို့ပြီးတိုက်ဆိုင်ဆက်ဆီးပြီးမှရွေးကောက်ပွဲကော်မရှင်ကမဲစင်ရင်ကိုပြုစုမှာပါ။လက်တလုံးမှာတော့မြေပြင်စင်ရင်ကောက်ယူရဲ့အခြေအနေမှာပဲရှိနေပြီးရခိုင်ပြည်နယ်ဘယ်အပိုင်းမှာရွေးကောက်ပွဲလုပ်မလဲဆိုတာနဲ့ပတ်သက်ပြီးကြိုပြီးမပြောနိုင်သေးတဲ့ကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းက VOA ကိုပြောပါတယ်
။ဒီလိုတော့ကျွန်တော်တို့အစီအစဉ်တက်ရတော့ပြီးမှသူ့ဒေသအစီအစဉ်လိုက်အဲ့ဒီညလာမှာမြေပြင်စင်ရင်ကလည်းလောက်ရှိနေပါပြီ။ဒီမြေပြင်လည်းကအဆက်လက်တွေနဲ့ကိုက်နေပါပြီ။ဆိုမှကျွန်တော်လုပ်မလားအဲ့မှာကျွန်တော်လုပ်ဖို့အခြေအနေတည်လားအလုပ်ပြီးပြီးဆိုမှကျွန်တော်တက်လာတယ်အဲ့တော့ကျွန်တော်ဘယ်ဆက်နေချင်းသိနေနေလို့ရင်းကြည့်နေအောင်ပေါ့ဆက်နေနေမှာကျင်းပါမယ်ဆိုတာအဲ့ဆက်လက်ပြီးမဆုံးချင်းကျွန်တော်ဘာမှလုပ်လို့မရဘူးပြောလို့လည်းမရတော့ဘူးအဲ့လိုလည်းမရဘူး
တမတော်နေရခိုင်လက်နက်ကိုင်အေးအေးတိုက်ပွဲကြီးကြောင်းရခိုင်မြောက်ပိုင်းမြို့နယ်တချို့ကဒေသခံ9000ကျော်ဟာနေရဆုံးခွာနေရပြီးအဲ့ဒီနေရာတွေမှာရွေးကောက်ပွဲလုပ်ဖို့ဆိုတာမသိကြနိုင်သေးတဲ့ကြောင်းရခိုင်နိုင်ငံရေးအဖွဲ့အစည်းတချို့ကပြောပါတယ်လက်ကျန်အချိန်ကာလမှာညီညာရေးကိုလုံးနိုင်မယ်ဆိုရင်တော့အချိန်ကြီးကပြောင်းလဲသွားနိုင်တယ်လို့ရခိုင်ပြည်နယ်ရသိတောင်မဲဆန္ဒနယ်ပြည်သူ့စွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေက VOA ကိုပြောပါတယ
်ဆိုတော့ဒီကြားထေးမှာလည်းဒီတိုက်ပွဲတရားဘလောက်ပြီးအလားအလာရှိမဲဆိုတာကိုတော့ဘယ်သူမှမပြောနိုင်ပါဘူးဒါမဲ့တစ်ခါကလည်းညင်ချင်ရခေါ်ယူမှုလည်းရှိနေတယ်ဒီညင်ချင်ရဧတေကိုဒါတင်နှုတ်နှစ်ဖက်ကညင်ချင်ဟိုတာလုံနိုင်ခဲ့တဲ့ဆိုရင်တော့ဒီရွေးကောက်ပွဲကတော့ပြောစရာမရှိပါဘူးအဲ့ရခိုင်ပြည်နယ်ဒီမြောက်ပိုင်းဖက်မှာပေါ့နော်ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာတော့ပေါ်တော့ရွေးကောက်ပွဲဖြစ်ဖို့မဖြစ်ဖို့ဆိုတာတော့အတေတူပြောလို့မရသေးဘူးဆိုတဲ့အကြောင်းကိုပြောချင်ပါတယ
်ရခိုင်မှာစစ်ဆောင်စခန်60ကျော်လာပြီးအများစုကနေရက်ကိုမပြောင်းနိုင်သေးပါဘူးထပ်ပြီးတိုးလာမယ်ဆိုရင်ရွေးကောက်ပွဲကခက်ခဲလိမ့်မယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာကျောင်းသားနှင့်လူငယ်များအစည်းအရုံးဥက္ကဋ္ဌကိုစောထွန်းကမြင်ပါတယ်
ဆိုတဲ့အကြောင်းတော့အရှိပရိပခာဒီဇိုင်းတာဆက်သွင်းနေမယ်ဆိုတော့ဒီရှိကောင်းအန်ဒီဘစ်စတန်ကိုထပ်ပြီးတိုးလာမယ်လူကြီးတွေဆက်ဆက်တိုးဆိုတော့ဒီကမ်းမန်ဆော့ဖ်ဝဲအလရှင်ကောင်းလေးတွေကိုဒီမှာလာ
ပြည်သူတွေရဲ့ပြောရေးဆိုခွင့်ကိုစားပြုရဲ့စွတ်တော်ကိုယ်စားလှယ်တွေကိုမရွေးကောက်နိုင်ဘူးဆိုရင်ဒါဟာပြည်သူတွေအတွက်ဆုံးရှုံးမှုဖြစ်တယ်လို့တိုက်ပွဲတွေကအဖြစ်မဟုတ်ပဲလက်ကျန်ကာလမှာညီညာရေးအတွက်နီလန်းတစ်ခုရှာသိမ့်ပြီလို့ရခိုင်မျိုးသားပါတီနိုင်ငံရေးမူဝါဒဦးဆောင်ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းအောင်ကျော်ကပြောပါတယ်
။ကျွန်တော်တို့ကနီလန်းတစ်ခုကိုပြောပြီးပြင်ဆင်ဖို့လိုပါတယ်ခင်ဗျာ။အဖြစ်နဲ့ရှင်းနေပါတယ်။ကျွန်တော်တို့လုပ်လိုက်ရတာနှစ်ပေါင်း80ရှိပါပြီ။တဲ့ဥက္ကဋ္ဌအပြုတ်တိုက်ပြီးတော့တိုက်နေကြတာစိတ်ပေါင်းလည်းများပြီဒီနည်းကဘလို့မှတ်ဆုံးကြလို့မရတော့တဲ့ဒီပါကျွန်တော်တို့တိုက်ပြီးရဲ့ရုပ်ဆိုးတဲ့ဒီဖြစ်စစ်ကိုရက်ဆဲဖို့ဆိုတဲ့စိတ်ကောင်းစီကြတာကောင်းရှိရင်တော့အများဆုံးညီတိုင်းကိုမဖြစ်မနေရပါပါခင်ဗျာ
ဇူလိုင်24ရက်မနေ့ကရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်နဲ့ရခိုင်နိုင်ငံရေးအဖွဲ့တွေတွေ့ကြပြီးရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ရွေးကောက်ပွဲကော်မရှင်ကိုမှတ်ပုံတင်ထားတဲ့ပါတီစုစုပေါင်းဟာ118ပါတီရှိခဲ့ပြီးအဲ့ဒီထဲက25ပါတီကအချင်းချင်းပူးပေါင်းတာတတ်မှတ်မဲဆန္ဒနဲ့အရေးအတွက်မရှိရာကို့ဖာသာဖျက်သိမ်းတာရှိခဲ့လို့တရားဝင်ပါတီအနေနဲ့62ပါတီရှိပါတယ်။ပြည်နယ်လွှတ်တော်မှာရခိုင်မျိုးသားပါတီ AMB ကမဲအများဆုံးနဲ့လွှတ်တော်ကိုလွှမ်းမိုးထားတာလည်းဖြစ်ပါတယ
်။ဒေါ်ရရှိညာရှင်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစည်းအဝေးစာလွှတ်တော်ကိုတင်ပြရမှာတိုးတက်မှုတချို့ရှိတယ်လို့လက်ခံအတိအမှတ်ပြုခဲ့ကြတယ်လို့
အားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါတယ်။အာဏာပိုင်တွေထိမ့်သိမ်းထားစဉ်သိဆုံးမှုတွေကအစအရွယ်မရောက်သေးသူတွေလိမ်လိုင်းဆန်ရအနိုင်ကျင့်မှုတွေအစလူခွင့်ရည်ပြသနာပေါင်းစုံကိုကော်မရှင်အနေနဲ့တိကျပ်ပို့ပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွင်အနေနဲ့လူခွင့်ရေးကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါတယ်ဆိုတာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 7392382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ရင်းနဲ့အခုတော့နိုင်ငံတကာသတင်းလွှာရေးဘက်ကိုအလှည့်ပေးကြအောင်ပါရှင်။မြောက်ကိုရီးယားကနိုင်ငံအရှေ့ပိုင်းကမ်းခြေကနေဒုံးကျည်နှစ်ခုကိုကြာသပတေးနေ့အစောပိုင်းကပြစ်လွတ်ဆန်းသတ်လိုက်ပါတယ်။ဒီဆန်းသတ်မှုကြောင့်အမေရိကန်နဲ့မြောက်ကိုရီးယားတို့ပြုလုပ်နေတဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေကိုလမ်းကြောင်းလွဲသွားစရာအကြောင်းမရှိပေမဲ့ဆွေးနွေးမှုတွေတိုးတက်မှုရအောင်အမေရိကန်ဘက်ကလှုပ်ဆောင်နိုင်စွမ်းမရှိဘူးဆိုတာကိုပြသနေတယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။ TV သတင်းတော်ဝီလျံကဲလိုသတင်းပေးပို့ထားတာကိုကိုစုံမင်းလိုင်ကပြောပြပေးပါမယ်ရှင်
။မြောက်ကိုရီးယားကကြာသပတေးနေ့မှာဆန်းသတ်လိုက်တဲ့ဒုံးကျည်ဟာမီလာမှာလုပ်ခဲ့တဲ့တာရိုပြစ်ဒုံးကျည်အမျိုးအစားဖြစ်နိုင်ပါတယ်ဒီစမ်းသပ်မှုကြောင့်နျူကလ িয়ার ရေးဆွေးနွေးမှုတွေကိုလမ်းကြောင်းပြောင်းမသွားစေခဲ့သလိုအခုဒီချိန်လည်းပြောင်းလဲမဲ့သဘောမရှိပါဘူးမြောက်ကိုရီးယားအနေနဲ့အမေရိကန်ကိုဖိအားပေးဖို့ဒုံးကျည်တွေကိုစမ်းသပ်ပြစ်လွတ်နေတာဖြစ်နိုင်ကြောင်းတောင်ကိုရီးယားရုံစေးတက္ကသိုလ်မြောက်ကိုရီးယားရဲ့ဌာနကဘုံယုံရှိကပြောပါတယ
် It is another attempt by North Korean authorities to put additional pressure on Washington
ဒါကနျူကလ িয়ার ကိမဲ့စုံဖြစ်ရေးအလို့သဘောဆွေးနွေးမှုတွေတကယ်မလုပ်ခင်မြောက်ကိုရီးယားကအမေရိကန်ကိုဖိအားပေးတဲ့လုပ်ရဖြစ်ပါတယ
်။သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်ဦးတို့တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကစစ်မဲ့ဆုံးမှာတွေ့ဆုံပြီးတလားလောက်အကြာမှာဆန်းသတ်ပြလွတ်တာကြောင့်ဒါဟာပြဿနာကိုပိုရှုပ်ထွေးသွားစေနိုင်ပြီးနိုင်ငံဆက်ဆံရေးကိုပြောင်းလဲသွားစေတဲ့လုပ်ရအဖြစ်အင်ဂျီရောအရာရှိတွေကပြောပါတယ်။ခေါင်းဆောင်တွေကတွေးကြပြီးတဲ့နောက်အလို့သဘောတွေ့ဆုံဆွေးနွေးမှုတွေကိုမြောက်ကိုရီးယားကမတက်တော့ပါဘူး။ခေါင်းဆောင်ကင်ကတော့နျူကလ িয়ার ထေပူတာဒုံးကျည်ပြလွတ်နိုင်တဲ့ရင်ခုန်သင်းမောအစ်စ်ကိုသွားကြည့်ရှုခဲ့ပါတယ်။အဲ့ဒီလိုရတဲ့ကြောင့်အခြေအနေတွေဆိုးသွားစရာရှိပေမဲ့မြောက်ကိုရီးယားအတွက်တော့တိတ်မထူးဆန်းပါဘူး။ဒါနဲ့ပတ်သက်လို့ယုံစေးတက္ကသိုလ်ကပုံယုံရှိပြောတာကတော့
You do not want to anger President Trump. You want to keep him very close to
you. သမရထရန့်စိတ်တူအောင်သွားမစတင်ပါဘူး။သူ့ကိုကိုယ့်ဘက်မှာရှိနေအောင်ထားတင်ပါတယ်။ဒါကြောင့်သူစိတ်တူစေမဲ့လိုရက်ကိုမြောက်ကိုရီးယားဘက်ကလုံးမယ်တော့ကျွန်တော်မထင်ပါဘူး။
မြောက်ကိုရီးယားကရန်လိုတဲ့လုပ်ရက်တွေအခုလိုလုပ်နေတာကိုသမ္မတထရန့်ကအလေးမထားပဲသူနဲ့ခေါင်းဆောင်ကင်တို့ရဲ့ယဉ်နိမှုကိုပဲအလေးပေးပြောကြားနေပါတယ်။ဒီစမ်းသပ်ပြစ်လွတ်မှုကိုတုံ့တက်နေကြောင်းတောင်ကိုရီးယားကာဝေးဌာနကပြောခွင့်ရချွန်ဟွန်ဆွန်းကကြာသပတေးနေ့မှာအခုလိုသတင်းနဲ့တုံ့ပြန်ခဲ့ပါတယ
်။정부는관련동향을예의주시해왔으며북한이한반도에서군사적
비상한발언을동코리아아소야가아니가싸우기내비코리아종쇠마세예아야뜸마모리핏심메로야트리고쇼차보먀코리아고다이톤로바레
먀코리아가깐꽌니레자가베아메리칸네세예리찌무고시즌타레아타인롭도아메로동코리아가뼈바레디세예리찌무아타인다고아메리칸네동코리아로가쇼차롭싸우니비메먀코리아베가로다고마찌나나이데베핏니바레크냐
ကိုယ်စားဝန်လိုက်ပြောပြပေးကြရပါရှင်။သောတာရှင်တို့အခုနားဆင်နေကြတာက VOA American အတန်ရဲ့တောက်ချာနေမနေ့ပိုင်းထုတ်လွှင့်ချက်တီးပဲဖြစ်ပါရည်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းလွှာမှာနားဆင်ရမှာကတော့ပြီးခဲ့တဲ့တနင်္လာနေ့ကကွယ်လွန်သွားတဲ့တရုတ်ဝန်ကြီးချုပ်ဟောင်းလီဖုန်းကိုဝါရီနိုင်ငံရေးသမားအဖြစ်နိုင်ငံတော်ကချီးကျူးဂုဏ်ပြုခဲ့ပေမဲ့နိုင်ငံတကာမှာတော့1989တရုတ်ကျောင်းသားတွေဒီမိုကရေစီအရေးတောင်းဆိုတဲ့တီအန်အမ်အရေးခင်းကိုသွေးမြေကျအောင်နှိမ်နင်းတာမှာတာဝန်ရှိတဲ့ဘေကျင်းရဲ့သားသက်သမားအဖြစ်နဲ့အမှတ်ရနေကြတဲ့အကြောင်းကိုအာဖဂန်နစ္စတန်နိုင်ငံကပေးပို့တဲ့သတင်းလွှာကိုကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်1989ခုနှစ်တီအန်အမ်အရေးခင်းကိုကင်တွယ်နှိမ်နင်းခဲ့တဲ့တရုတ်ဝန်ကြီးချုပ်ဟောင်းလီဖုန်းဟာအသက်62နှစ်အရွယ်ပြီးခဲ့တဲ့တနင်္လာနေ့ကကွယ်လွန်သွားပါတယ်။အဲ့ဒီအချိန်ကသမ္မတတင်းရှောင်ဖိန်အပေါ်နိုင်ငံရေးဩဇာတည်ရောက်မှုရှိအောင်ကြိုးပမ်းခဲ့သူဖြစ်တယ်လို့ဟောင်ကောင်အခြေစိုက်တရုတ်နိုင်ငံရေးလှစ်လာသုံးသက်သူဝီလီလမ်ကပြောပါတယ
် He fed erroneous and highly exaggerated reports
to Deng Xiaoping about the extent to which
သူကဆန္ဒပြကြောင်းသားရေးတွက်တဲ့ပတ်သက်လို့ရမ်းချဲကားထားတဲ့တရင်မှားတွေကိုတရုတ်သမ္မတတိန့်ချောင်ပေကြီးပို့ခဲ့တာပါ။ကျောင်းသားတွေဟာအစိုးရကိုရောပါတီကိုပါဖြုတ်ချဖို့လုပ်နေကြပြီးဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံသူတွေကြောင့်ဘလောက်ထိအန္တရာယ်များနေပြီလဲဆိုတာကိုချဲကားတရင်ပို့ခဲ့ပါတယ်
။ဒီမိုကရေစီလှုပ်ရှားမှုကိုတက်တည်သုံးပြီးသွေးတက်တန်ယူနှိမ်နင်းဖို့သမ္မတတိန့်ချောင်ဖိန်ကဆုံးဖြတ်လာအောင်လီဖုန်းကဂျာကနေလှုပ်ဆောင်ခဲ့တယ်လို့လမ်ကမြင်ပါတယ်။အဲ့ဒီနောက်တင့်ဆောင်ဖိန်ကဆေးအုပ်ချုပ်ရေးအမိန့်ထုတ်ပြန်ပြီး89ခုနှစ်ဇွန်လ4ရက်နေ့မနေ့အစောပိုင်းမှာဆန္ဒပြကျောင်းသားတွေကိုသွေးထက်တန်ယူနှိမ်နှင်းခဲ့တာကြောင့်လီဖုန်းကိုဘေကျင်းသားသက်သမားအဖြစ်သတ်မှတ်ခဲ့ကြတာဟာထိုက်တန်ပါတယ်လို့သူကဆိုပါတယ်။အဲ့ဒီအရေးခင်းမှာတည်ဆုံသားသူတွေစီရင်ကိုတရုတ်အစိုးရကဘယ်တော့မှမထုတ်ပြန်ပေမဲ့တည်ဆုံသူထောင်ငန်းရှိနိုင်တယ်လို့လူအခွင့်ရေးအဖွဲ့တွေကသုံးသပ်ပါတယ်။တရုတ်နိုင်ငံတွင်မှာတော့ဒီဆန္ဒပြပွဲဟာဆွေးနွေးလို့မရတဲ့အကြောင်းအရာတစ်ခုအဖြစ်ရှိနေသေးပါ TNMN အရေးခင်းမှာပါတဲ့ကျောင်းသားကောင်းဆောင်ဦးအားခိုင်ရှိရလဲဒီဖုန်းအပေါ်ကဘာကဝိုင်းဝန်းတတ်မှတ်တာကိုသဘောတူသူပါ
is the butcher of the June 4th massacre. That's how he should be remembered by the world.
သူကဂျွန်လေးရဲ့အစုလိုက်အပြုံလိုက်ဒေဆုံးမှုအတွက်လူသက်သမားဖြစ်ပါတယ်ဒါကြောင့်လဲကဘာကရောတမိုင်းမှာပါသူ့ကိုအဲ့ဒီလိုလူအဖြစ်မှတ်မိနေကြတာပါအနေကြရင်တော့ဒီအကြောင်းကိုအမှန်တရားအတိုင်းတိုးပြီးမှသိလာကြမှာပ
ါအမှန်တရားကိုဖုံးကွယ်ထားလို့မရဘူးဆိုတဲ့အတိုင်းလီဖုန်းနဲ့တင့်ဆောင်ဖိန်တို့ကကျောင်းသားတွေအပေါ်နှိမ်နင်းခဲ့တဲ့လုပ်ရက်နဲ့ပတ်သက်ပြီးတာဝန်အရှိဆုံးလူတွေဖြစ်တယ်ဆိုတာဒီနေ့ကြရင်တော့ဖော်ထုတ်နိုင်လိမ့်မယ်လို့သူကယုံကြည်နေပါတယ်2010တုန်းကထုတ်ဝေခဲ့တဲ့လီဖုန်းရဲ့ကိုရေးမှတ်တမ်းစာအုပ်မှာတော့ TNMN နဲ့ပတ်သက်လို့သူ့ကိုယ်သူကာကွယ်ရေးသားထားပါတယ်ဝန်ကြီးချုပ်လီဖုန်းဟာတိုင်းပြည်မတည်မငြိမ်ဖြစ်လာမယ့်အရေးကိုတားဆီးဖို့ဆုံးဖြတ်ချက်ခိုင်မာစွာချနိုင်ခဲ့သူအဖြစ်ပြီးခဲ့တဲ့အင်္ဂါနေ့ဇာပနအခမ်းအနားမှာအစိုးရတာဝန်ရှိသူတွေကကြီးကျူးပြောဆိုခဲ့တာပါလီဖုန်းဟာပြည်တွင်းတည်ငြိမ်အေဂျင်စီအတွက်ရောတရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတော်အနာဂတ်အတွက်ရင်ဆိုင်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးအဓိကအခမ်းအနားကဏ္ဍကနေလှုပ်ဆောင်ခဲ့သူအဖြစ်စင်ဝါသတင်းစာကြီးကလည်းဂုဏ်ပြုရေးသားပါတယ်ဝန်ကြီးချုပ်ဟောင်းလီဖုန်းကွဲလွန်သွားပြီဖြစ်ပေမဲ့သဘောထားတင်ပါတဲ့လက်ရှိရှီကျင့်ဖင်အစိုးရကတော့ TNMN အရေးခင်းတဲ့ပတ်သက်လို့ပြန်တောင်းပန်တာမျိုးလုပ်ဖို့စိတ်ကူးမရှိဘူးလို့လမ်ကပြောပါတယ
် confirms the thinking that is extremely unlikely that the current administration will overturn
ဒီဖုန်းတည်ဆုံးသွားပြီမဲ့ဂျွန်လ၄ရက် TNMN အရေးခင်းကိုနှိမ်နင်းခဲ့တဲ့ဆုံးဖြတ်ချက်ဟာတံပြန်တော်လှန်ရေးလှိုင်းခဲ့အဖြစ်တရုတ်အစိုးရကသတ်မှတ်ထားတာကိုလက်ရှိတရုတ်တာဝန်ရှိသူတွေကကြောင်းမြန်လှန်တဲ့အဓိပ္ပာယ်မျိုးဖွင့်ဆိုကြမှာတော့မဟုတ်ပါဘူး
လွန်ခဲ့တဲ့အနှစ်30ကဖြစ်ခဲ့တဲ့1989 TNMN ငြိမ်းချမ်းစွာဆန္ဒပြပွဲဖြိုခွင်းခံရမှုမှာနိနာရသူတွေအတွက်ရောကြီးပေးဖို့လှုံ့ဆော်တောင်းဆိုမှုတွေရှိခဲ့ပေမဲ့ဒါကိုပြန်လည်သုံးသပ်စဉ်းစားပေးမယ့်အလားအလာသိမမြင်ရသေးဘူးလို့လမ်ကဆိုပါတယ်ဝန်ကြီးချုပ်ဟောင်းလီဖုန်းကို1928ခုနှစ်တရုတ်အနောက်တောင်ပိုင်းစီကျွမ်းပြည်နယ်မှာမွေးဖွားခဲ့ပြီးသူ့ပခင်ဟာလည်းကွန်မြူနစ်ပါတီခေါင်းဆောင်တူဖြစ်ပါတယ်လီဖုန်းဟာ1954မှာရုရှားနိုင်ငံမော်စကိုလျှက်စစ်အင်ဂျင်နီယာတက္ကသိုလ်ကနေဘွဲ့ရခဲ့ပြီးနောက်တိုင်းပြည်အနောက်မြောက်ဘက်ကလီချင်းပြည်နယ်လျှက်စစ်တအားပြီးစစ်ရုံမှာအလုပ်ဆလုပ်ခဲ့ပြီး1989ခုနှစ်မှာဝန်ကြီးချုပ်ဖြစ်လာခဲ့သူပါလီဟာ2003ခုနှစ်မှာနိုင်ငံရေးကအနားယူသွားပြီးသူ့ကွယ်လွန်ချိန်မှာဇနီးတဲ့နဲ့ကလေး3ယောက်ကြံရည်ခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာရှင်။သောတာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းနိုမီတာ24 40 58တို့အပြင်လိုင်းလက်မီတာ190 kHz 1509ကနေတို့ချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျန်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းလွှာခန္ဓာကိုထုတ်လွှင့်တဲ့အခါမှာရှမ်းပြည်နယ်မှာမျိုးနွယ်စုလက်နက်ကိုင်တပ်ဖွဲ့တွေကအစိုးရတပ်နဲ့တိုက်ပွဲဖြစ်ပွားသလိုအချင်းချင်းလဲတိုက်ခိုက်မှုတွေရှိနေတဲ့အကြောင်
းလက်နက်ကိုင်အများကြီးပေါ်လာဒါရှမ်းပြည်မှာပေါ်လာတာအဲတရခါကဘိုးဆိုးရရဲ့လက်ချက်လည်းပါတယ်တချို့နေရာတွေပါတကယ်အရင်မြစ်ကတော့ဘိုးဆိုးရနေမြောက်ပေးတာပါ
သူအိုးအမျိုးသားလူမျိုးကြီးအဖွဲ့ PNLO နိုင်ငံကဘုံမူကြီးခွန်ဦးကပြောသွားတာပါဒီအကြောင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရယ်အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေနဲ့အကျင့်ပြေချဆမှုတွေကြေကြေပြန့်ပြန့်ဖြစ်နေတဲ့အတွက်တိုင်းပြည်စီးပွားရေးဟာအခုချိန်ထိနည်းလမ်းထူးမလာနိုင်သေးပဲဖြစ်နေတာကြောင့်အသက်မပြည့်သေးတဲ့ကလေးငယ်တွေဟာပညာမသင်နိုင်မဲနဲ့လုပ်ငန်းခွင်တွေမှာမိသားစုအတွက်ဝင်ငွေရှာပေးနေကြရပါတယ်ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့ကိုစုံဝင်းလိုင်ကပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့ session တွေကအာဖဂန်နစ္စတန်ကိုတင်ပြလိုက်ပြီးတဲ့နောက်ပိုင်းအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကဒေါ်လာဘီလီယံပေါင်းများစွာထောက်ပံ့ပေးခဲ့ပေမဲ့အာဖဂန်ပြည်သူတွေကတော့စင်ရဲရင်းကရုံမထွက်နိုင်သေးပါဘူး။ကလေးတအူချင်းဒါမှမဟုတ်မိသားစုအလိုက်လမ်းမပေါ်မှာတောင်းဆနေတာကိုတွေ့နိုင်တယ်လို့အုပ်ဖုတ်တဲ့လုပ်ငန်းတွေမှာအလုပ်လုပ်နေတဲ့အသက်9နှစ်6နှစ်အရွယ်ကလေးတွေအထိတွေ့ရတတ်ပါတယ်။ဆယ်နှစ်သားအရွယ်ကမ်ဘရန်ဟာငငယ်ရွယ်နဲ့ဘာကြောင့်လုပ်ငန်းဝင်နဲ့ရောက်လာရလဲဆိုတာကိုအခုလိုရှင်းပြပါတယ
်။ဒီစောခရာကစပလာမေမဟတာဘနာရာ
ဖေယာမိသားစုအတွက်ငွေလုံလောက်မရှာနိုင်တော့ကျွန်တော်ကြောင်းထွက်ပြီးအဖေနဲ့အတူလှုပ်လှုပ်ရပါတယ်
။ကမ်ဘရန်တို့မိသားစုဟာတာလီဘန်တွေနဲ့အိုက်စစ်စစ်သွေးကြွတွေခြေကုပ်ယူပြီးတိုက်ပွဲတွေအကြီးအကျယ်ဖြစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံအရှိဘက်နန်ဂါဟာပြည်နယ်ကနေပြောင်းလာကြတာပါ။အုပ်ဖုတ်တဲ့စစ်ရုံပိုင်ရှင်တွေကဆင်းရဲတဲ့မိသားစုတွေကိုငွေထုတ်ချေးပြီးအကျွေးပြန်မဆက်နိုင်ရင်တာသမီတွေကိုအလုလုခိုင်းပါတယ်။ကမ်ရာရဲ့အဖေအတီကူလာကအခုလိုပြောပါတယ်
။ဝဇမန်မရှူမန်ချစာရာပါချီကြီးချေကွမ်နုမွန်ဇူနီမွန်ဇူနိုကီအကမ်ချီလူ
မွန်ဇူနီတို့သားသမီးတွေနဲ့ဖျားဝှက်ပြုတ်ပြီးရတယ်ဒီမှာလာပြီးအလုပ်လုပ်ကြပါတယ်။ကြောင်းမသွားတော့ပါဘူး။အလုပ်မလုပ်ရင်စားစရာမရှိသလိုရက်တီလိုလည်းမဖြစ်နိုင်ပါဘူး။ဂျုံထိတ်တော်အာဖဂန်ပတ်စံနဲ့1450အမေရိကန်ဒေါ်လာနဲ့ဆို18ဒေါ်လာလောက်ပေးရပါတယ်။အလုပ်မလုပ်ရင်တော့ဘလို့မှမဝင်နိုင်ပါဘူး။
အာဖဂန်နစ္စတန်မှာအသက်6နှစ်ကနေ14နှစ်အတွင်းကလေးငယ်နှစ်တန်းလောက်ပုံစံအမျိုးမျိုးနဲ့အလုပ်လုပ်နေကြရတယ်လို့ပြီးခဲ့တဲ့နှစ်ကထုတ်တဲ့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားပါတယ်။အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုအလုပ်လုပ်ခိုင်းတာတားမြစ်တဲ့ဥပဒေတွေနဲ့အရေးယူမှုဟာလည်းအထူးသဖြင့်ကျေးလက်ဒေသတွေမှာအားနည်းပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ဌာနကိုယ်စားလှယ်ဟောင်းရှူဘမ်ချောက်ဒူရီကတော့အခြေအနေကိုအခုလိုရှင်းပြပါတယ
်။ Dollar a day is what we estimated.A person would need to have basic satisfy their basic needs.
လူတယောက်ကအခြေခံလိုအပ်ချက်တစ်ယောက်ကဒေါ်လာလောက်တော့လိုပါတယ်။စိတ်မကောင်းစရာကလူကြီးတစ်ဝက်လောက်ကဒေါ်လာရဲ့တစ်ဝက်တော့ဝင်ငွေရှိကြတာမဟုတ်ပါဘူး။တကယ်တမ်းပြောရရင်တော့လူကြီး၄ဘုံ၃ဘုံလောက်ကဒေါ်လာဝက်အောက်ဝင်ငွေနဲ့ရပ်တည်နေရတာပါ။အာ
ဖဂန်နစ္စတန်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာတောင်အာရှမှာအနေအဆုံးဖြစ်ပြီးအကြမ်းဖက်တိုက်ပွဲတွေ၊မိုးခေါင်နှံနဲ့လက်ဆားမှုတွေကြောင့်အခြေအနေဟာပိုဆိုးဝါးနေပါတယ်။ကမ္ဘာတဝန်းအကျင့်ပြတ်ချဆမှုအခြေအနေတွေစောင့်ကြည့်တဲ့Transparency International အဖွဲ့ကြီးရဲ့အစီရင်ခံစာအရအာဖဂန်ဟာကမ္ဘာပေါ်မှာအကျင့်ပြတ်ချဆမှုအဆိုးဆုံးနိုင်ငံဖြစ်ပါတယ်။နိုင်ငံတကာကပေးတဲ့အကူအညီတွေဟာအရင်ကလက်နက်ကင်ခဲ့တဲ့ဒေသခံစစ်ကောင်းဆောင်တွေလက်ဝကြီးအုပ်တာခံရပြီးအဲ့ဒီစစ်ကောင်းဆောင်တွေကတန်တကာတပ်ခြံဝန်းကြီးတွေနဲ့နေကားအကောင်စားတွေစီးပြီးပိုင်ဆိုင်တဲ့ငွေတွေကိုလည်းတခြားပင်လယ်ဝင့်နိုင်ငံတွေမှာဆုတ်ထားကြပါတယ်။အခုလိုလက်ဆမှုတွေအပေါ်ဒေါသဖြစ်နေကြတဲ့အာဖဂန်ပြည်သူတွေကြောင့်တာလီဘန်တွေကိုထောက်ခံမှုတိုးလာပြီးအခုဆိုရင်တိုင်းပြည်ရဲ့တဝက်လောက်ကိုတာလီဘန်တွေကသိမ်းပိုက်ထားကြပါတယ်။တာလီဘန်တွေနဲ့နိုင်ငံရေးအရဆွေးနွေးပွဲတွေအောင်မြင်မယ်ဆိုရင်ကျွမ်းကျင်လုပ်သားတွေနေရာပြန်လာပြီးအခြေအနေတိုးတက်ကောင်းမွန်လာနိုင်တယ်လို့ကမ္ဘာ့ဘဏ်အစီရင်ခံစာမှာဖော်ပြပါတယ်။ဒါပေမဲ့လည်းအာဖဂန်ပြည်သူတွေကြားမှာတော့စီးပွားရေးအခြေအနေနဲ့ပတ်သက်လို့မျှော်လင့်ချက်သိမ်းနယ်လွန်းလာပါတယ်။အုပ်ဖုတ်လုပ်သားတဦးဖြစ်တဲ့အသက်65နှစ်အရွယ်ဂျန်အဂါကလက်ရှိဘဝအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်။
အင်းဒါဆိုဂျမ်ဂယ်လူဂျန်ချခဒါပါကဒါကနဘမွေကလခလစီဘူးကလဘခလစီဘူ
းအနာကတည်းကအများတန်းကျွန်တော်တို့တွေးပါတယ်ဒီလိုစီးပွားရေးအခြေအနေနဲ့ဘယ်လောက်ကြာမလဲမသိတော့ပါဘူးကို့ဖာသာရက်နိုင်မဲ့အချိန်လွတ်လပ်မဲ့အချိန်ကိုကျွန်တော်တို့စောင့်နေပါတယ်အခုအထိတော့ကျွံတွေလို့လုံနေရတုံးပါပဲ
ဂျန်အကားရဲ့သားလေးယောက်လဲအုပ်ဖုတ်ဆဲ့ရုံမှာပဲအလုပ်လုပ်ကြပါတယ်အကျွေးချေအောင်ပြန်ဆက်ဖို့အလုပ်လုပ်နေတာနှစ်ပေါင်း30ရှိလာပြီလို့သူကပြောပြပါတယ်ခင်ဗျာ
ကိုယ်စဝင်းလိုင်းပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့မနေ့ခင်းတိုင်းနားဆင်နေကြ EDN 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လလတန်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ဒီကိမလေးတင်ပြမယ် idiom အသုံးက
spread oneself too thin
ဖြစ်ပါတယ်စာလုံးပေါင်းက spread spread ကဖြန့်တာ onself oneself ကကိုကိုကို too too thin thin too thin ရသိပ်ကိုပါလွှားတာဆိုတော့သစုဆုံးရဲ့ဓာတ်ရိုက်အသေးပဲကတော့ကိုကိုကိုသိပ်ကိုပါလွှားအောင်ဖြန့်လိုက်တာပေါ့တကယ်တော့လူခန္ဓာကိုယ်ကိုပါအောင်ဖြန့်လိုက်လို့မရပေမဲ့လို့လေဒီနေရာမှာတာဝန်တွေကိုလူဦးအနေနဲ့မနိုင်မနည်းယူထားလို့ကျမတို့မြန်မာစကားအရတာဝန်တွေလှုပ်ရှားတွေဝန်ထုပ်ဝန်ပိုးတွေပြီးနေတာပြားနေတာပဲဆိုတဲ့အဓိပ္ပာယ်နဲ့တူတယ်လို့ဆိုရမှာပါ idiom ဆိုတဲ့တော့ဗိုက်အဓိပ္ပာယ်ကလည်းဒီတိုင်းပါပဲကိုဟာလဲလှုပ်ခြင်းဒီဟာလဲလှုပ်ခြင်းဘယ်ဟာမှကောင်းကောင်းမလုပ်နိုင်တာမျိုးအခြေအနေမျိုးတာဝန်ယူထားရတာမနိုင်မနှင်းဖြစ်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
As chief executive of the company Mr. Green has spread himself too thin No wonder he's always looking tired
ကုမ္ပဏီရဲ့ဥက္ကဋ္ဌအနေနဲ့ Mr. Green ကမနိုင်တာဝန်တွေထမ်းနေတယ်လीဒါကြောင့်သူကိုကြည့်ရတာအမြဲပဲပင်ပန်းနေတာကလည်းမဆမ်းပါဘူးဗျာလို့ဒီပေးရပါလေဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ As chief executive of the company Mr. Green has spread himself too thin No wonder he's always looking tired
တာဝန်တွေကိုလူဦးအနေနဲ့မနိုင်မနှင်းယူထားလို့တာဝန်တွေလှုပ်ရှားတွေဝန်ထုပ်ဝန်ပိုးတွေပြီးနေတာပြားနေတာပဲဆိုတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
spread oneselfTo thin.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာလာတန်စီစဉ်တင်ဆက်ပေးထားတာပါရှင်။အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV စီစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာမှာလည်းလေ့လာနိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဒူးနာခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။ဒုနာရာရဲ့အစာပိုင်းအဆင့်တွေမှာအနေထိုင်ဆင်ခြင်ပြီးတော့ကုသမှုတွေမလုပ်ရင်ပိုဆိုးလာပြီးတော့ခွဲစိတ်ရတဲ့အဆင့်တွေကိုရောက်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒုနာရာရဲ့အစာပိုင်းအဆင့်တွေမှာဘယ်လိုဆင်ခြင်နေထိုင်ကုသသင့်ပါသလဲ။ဘာကြောင့်ခွဲစိတ်ကုသရတဲ့အဆင့်ကိုရောက်ရပြီးတော့ဒါဟာအန္တရာယ်ရှိနိုင်ပါသလား။ဒီအကြောင်းအရိုးနဲ့အရေးပေါ်အထူးကူပမောက္ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရဲ့ရှင်။
ဟုတ်ကဲ့ရိုးနဲ့ရေးပေါ်အထူးဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီဒူးနာရာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့နေရာမှာဒီဒူးနာရာဖြစ်ရခြင်းအကြောင်းရင်းနဲ့ဒီကာကွယ်နိုင်ပုံနောက်လက္ခဏာပထမအဆင့်ပေါ့နော်ဒီအဆင့်တင့်နဲ့ပတ်သက်ပြီးတော့ဒီဖြစ်လာတဲ့လက္ခဏာတွေနဲ့ဒီကုသနိုင်တဲ့အနေအထားတွေကိုပြောခဲ့ကြပါတယ်ဆရာအဲ့ဒီတော့ဒီတစ်ခေါက်မှဆရာရေဒီကျန်တဲ့အဆင့်တွေကိုဆက်ပြောမှာဖြစ်တဲ့အတွက်အဆင့်နှစ်ကိုစပြီးတော့ဆင့်ပြပေးပါလားဆရာ
အဆင့်နှစ်အဆင့်ရောက်လာတဲ့အခါကျတော့ထာဝရထပ်ပြီးတော့သုံးနေမယ်ဆိုရင်အသုံးများမယ်ဟောအကဲကဲကြောက်ပြီးတော့အနာတ္တအနာတ္တရင်ထပ်သုံးမယ်ဒီလိုအခြေအနေမျိုးရောက်မယ်ဆိုရင်တော့သူအစ်စ်နှစ်ရောက်တယ်အစ်စ်နှစ်ရောက်ရင်တော့ဒုစစ်ထဲမှာရေလေးတွေနဲ့နေရာလေးတစ်ခုရှိရအဲ့ဒီနေရာလေးတစ်ခုကျင်းလာဒုစစ်နည်းနည်းကျင်းလာတဲ့အခြေအနေမျိုးကြရင်တော့ကျွန်တော်တို့ကနည်းနည်းပို့ပြီးတော့သတိထားရမယ်သက်ဆိုင်ရာကျောင်းကိုကြရင်ကျောင်းကဓမ္မရဲ့ကျင်းဆိုပြီးယူချင်းနေတာမကျင်းနေအဲ့ဒီအခြေအနေရောက်ရင်တော့တိတိကျကျနားကျင်ပြီးကျောင်းညွန်ကြားတဲ့အတိုင်းဒီတင်ကနေလည်းလုပ်တင်ပြီးသူရဲ့အဆုံးပြမှုကိုလည်းလျှော့ချမယ်ဆိုလျှော့ချပြီအဲ့လိုအခြေအနေမျိုးတွေမှာကျွန်တော်တို့ကလူနာတွေကိုမှားလိမ့်ရှိနံပါတ်၁ကတော့ကျန်းမြင့်မော်မထိုင်ကျန်းမြင့်မော်ထိုင်ရင်ဒူးကိုွေးပြီးမှထိုင်ရင်ကျွန်တော်ဗမာလူမျိုးတွေကျန်းမြင့်မော်ထိုင်လိမ့်ရှိတယ်ကလထိုင်နဲ့ထိုင်တာကောင်းတယ်ကလထိုင်နဲ့ထိုင်ရင်ဒူးကတွဲလောင်းချပြီးတော့ထိုင်နေတော့90ဒီဂရီချက်ပို့ပြီးတော့မကွေးတော့မကွေးရင်ဒူးပေါ်မှာဝိုင်းနေချက်နောက်တစ်မျိုးကကြတော့လေကားအကျက်စင်ပေါ့နော်လေကားအကျက်စင်မျိုးကျွန်တော်တို့ရှောင်ကျင်တယ်လေကားအကျက်စင်ဆိုတာကလည်းအဖြစ်မနေကိုရင်ကနှလောမှာရှိတယ်ကိုရင်ကသုံးလောမှာရှိဒီလိုအခြေအနေမျိုးကြောင့်တဲ့ဆရာလည်းလူတွေလက်ရှိသူတို့မှားကျင်တာလည်းပဲတခုခုစဉ်းစားဖို့လို့မဖြစ်မနေစဉ်းရလို့အခြေအစင်းမယ်မဖြစ်မနေပြန်တက်ရလို့ဒီခြေတက်မဒီလိုမျိုးတချို့ကလေးကကြတော့ကိုကိုကိုသတိမထားမိပဲနဲ့ဒီစီးကျန်ငယ်လို့ပြန်တက်တယ်တခုခုလေးဆိုစဉ်းနေတခုခုလေးဆိုတက်တယ်လို့ချိန်ရည်အတွက်များလာရင်ဒီကားတက်တဲ့အခါမှာသူရဲ့အာဟုယူပြီးတော့စိတ်မိစဉ်းတက်ရတဲ့အခြေအနေမျိုးတွေရှိတယ်အမျိုးတွေကလည်းပဲနည်းနည်းစနာလာပြီဆိုရင်အစင်းတက်တော့ကလေးကအမျိုးလေးတွေကိုရှောင်ကျင်တာတို့လေကားတက်ရင်လက်ရန်ကိုခိုင်ပြီးတော့မှ အာပြုပြီးတော့တက်ထားတယ်ဘုံဘုံရင်လည်းတာနေတဲ့ဒူးကိုညှပြီးတော့တာနေတဲ့ဒူးနဲ့စမတက်အောင်တကယ်တော့ကောင်းတဲ့ဒူးနဲ့တက်အဲ့ဒီလေးကအစ်စ်တစ်စစ်မှာမကောင်းနာနေတဲ့ဒူးကိုဇုံရနောက်ကောင်းနေတဲ့အနေနဲ့ဒါဆိုရင်ဒူးရဲ့အသုံးပြုမှုကိုချွေတာရောက်တာပေါ့နော်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရော်ဒီရှောင်းကျင်တင်တာရှိသေးလားဆရာနောက်တစ်ခါတော့အိမ်မှာသမင်းစားကားတခုခုလုံးလုံးဗမ ကျွန်းကျွန်းကိုင်းကြီးကမျိုးမျိုးလေးအချိန်မှလည်းကိုပူနာတဲ့ဒါလေးတွေလည်းသူကနည်းနည်းရှောင်ပြီးပို့လို့တာပေါ့နော်။မလည်းပဲဆိုင်တိုင်းနဲ့သာတော့ပိုင်ခိုင်နာသာခုံမှုလေးတွေခိုင်သူကကိုယ်ပဲဒီကြည့်ပြပူခွေးရမယ်။ခုံမြင့်မှာသွားထိုင်တာတို့ကိုဒူးနာနေလို့ဆိုပေါ့နော်။ဒါတမျိုးတော့ဒီကြတော့ဒါလေးတဲ့အချိန်မှာထပ်ပြီးတော့ဒီဥစ္စာကိုပို့ပြီးတော့မနာအောင်ပို့ပြီးမပြည့်စုံအောင်ဥမာတ ညာဘူးရောင်းနေတဲ့ဒူပို့ပြီးတော့မပြည့်သေးတော့ဒီလိုသဘောမျိုးရှိဟုတ်ကဲ့ဆရာရေအဲ့တော့နောက်ထပ်ရောင်ကျင်တင်တာလေးရှိသေးလားဆရာတင်းနေရတာအနာလို့ဒူပါရောင်းနေပြီဆိုရင်တော့ပထမဆုံးဆရာတော့နားလဲသူတရားဆရာတော့ရေခဲကတ်တာတို့ဘေးကနေဒီရေခဲကတ်တာနောက်တစ်ခါကျတော့ ညအိတ်ကြဲကလည်းပဲဒူဖြောင်းနေစီစီဒူကိုယ်ပြီးတော့အိတ်အောင်လို့ကျွန်တော်ကိုစက်ပြီးတော့ခနောင်းနှစ်ခုလုံးရဲ့အောက်မှာဖက်လုံးကြီးကြီးကောင်းကြီးကြီးတိုင်းတညာလုံးကျွန်တော်ကိုစက်ပြီးတော့ဖက်လက်ကလေးအိတ်ချစ်ဒီလိုသဘောမျိုးလို့ကျွန်တော်သက်တာဒါကတော့အစ်စ်စ်ဒူစစ်နှစ်ဒူအချိန်နေပြီမှာပေါ့နော်ဒီထဲမှာကိုယ့်အကူလုံးလို့မသက်တာရင်တော့ဒီကရာရိုးထုတ်ကူဆောင်ဖြစ်ဖြစ်ရိုးရိုးဆ ဒီလိုသဘောမျိုးတွေပြေးမယ်။နောက်တစ်ပြောတော့ဂလူကိုစမင်းတရာအခုခေတ်ကတော့ဒါခက်စားတယ်။အမေမျိုးမျိုးနဲ့တော့လား။ဒီသေးကိုတောက်ချင်ရခြင်းလေအကျိုးတော့ရှိပါတယ်။ဘာလို့လဲဆိုတော့သူကဒီဒူးကောင်းထဲမှာရှိတဲ့အစ်စ်ကိုအုပ်ထားတဲ့ရိုးနုလေးတွေပြန်ကောင်းမှုပြန်ပြီးတော့အနာကျက်ဖို့အချိန်တွေကိုအားပေးတဲ့ရိုးနုအားသေးတမျိုးပေါ့။သို့တော်လည်းပဲတချို့ကဒီသေးကိုတောက်တယ်ဒါပေမဲ့ဒီသေးရဲ့အာနိသင်ကနားနဲ့ချီပြီးတောက်ပြီးတော့မှသိတာနဲ့ဖြစ်တဲ့အတွက်ကြောင့်ဒီလိုချက်ချင်းတောက်လို့တော့ချက်ချင်းအနာသက်သာဖို့အတွက်ကတော့ခုနနားလာရင်စေးတောက်တာတွေဒါတွေအနာကြိုက်ကြောက်ဖြစ်တာတွေတောက်အောင်
ဟုတ်ကဲ့ဆရာအဲ့တော့ဒီအချက်ပို့ဆိုလာတဲ့နောက်အဆင့်ပါဆရာနော်အဆင့်3တို့အဆင့်4တို့ဆိုရင်ရော
ဒီတဲ့ဆိုးသွားတဲ့အဆင့်ဆိုရင်တော့အဆင့်3ရောက်သွားတယ်အဆင့်ကြီးအဆင့်မှာပဲကျွန်တော်တို့ကနောက်တစ်မျိုးလို့ရသေးတာကအများကြီးအခုလည်းတော်တော်များများလည်းတော့ပါတယ်တကယ်လည်းအကျိုးရှိပါဒါကိုချွတ်တလျက်ကြောက်နေတာလည်းရှိတယ်နော်လူတွေကိုစေးထိုးတယ်ဆိုပြီးတော့လူတွေကပြောကြတယ်လူတွေစေးထိုးတယ်ဆိုတာမကောင်းမှုဘူးသူကောင်းပါလေဒူရီတေးရဲ့ဆရာကုကစ်တော့ပမာကြီးမှာဝင်လို့ရတာတော့အင်းမျိုးရှိတယ်ဗောလေအမျိုးကတော့ကျွန်တော်တို့ကစတီးဘိုက်ကိုထိုးပြီးအယောင်ကျတယ်အနာတက်တာတယ်နောက်တစ်မျိုးကတော့အစ်စ်ထဲမှာရှိတဲ့အရေးတိုင်းဖန်တီးထားတဲ့အဲလူလိုနေအစ်စ်ဆိုတာရှိတယ်အဲ့ဒီဟာမျိုးထိုးလို့လည်းရနောက်ခုကတော့နေရာပိုကောင်းတယ်လို့ပြောရင်တော့တကယ်တော့ဟာလူလိုနေအစ်စ်ကကောင်းမှာဟာလူလိုနေကတလုံးစီတော့ကျွန်တော်တို့နိုင်ငံအတွက်သုံးဖို့တော့ဈေးကြီးတိန့်ချီတော့ပေးရနိုင်တယ်သို့တော်လည်းပဲအဲဟာလူလိုနေကသုံးချီလောက်ထိုးရင်လည်းတော်တော်ကောင်းစီးလိုက်ကြလည်းပဲထိုးရင်တတော်တော်လေးတက်တာတယ်ကိုယ့်ရဲ့ထူရှားမှုကိုလည်းပြန်ပြီးတော့တောက်ကြည့်သို့တော်လည်းပဲချွတ်လူကြီးကြောက်နေတာရှိတယ်ဒူးရဲစေးထိုးရင်မကောင်းဘူးရိုးဆွေးတယ်ပိုးဝင်တယ်ဒါတွေလည်းမဖြစ်နိုင်ဘူးမဟုတ်ဖြစ်နိုင်တယ်ဒါပေမဲ့မူတည်လဲဆိုတဲ့အခါကျတော့ထိုးတဲ့နေရာဆေးကန်းထိုးပြီးတဲ့ဆရာဝန်ဒီဆေးကန်းရဲ့မှာအသုံးပြုတဲ့ပစ္စည်းတွေဒါကြောင့်မို့ရိုးဆရာဝန်တော်တော်များများတော့ဒူးရဲစေးထိုးမယ်ဆိုရင်ခွဲကန်းထဲမှာခွဲစိတ်တဲ့အားတစ်ခုလိုပဲသဘောထားပြီးတော့ပိုးကင်းစင်အောင်ဒီနေ့ကျတော့လုပ်ပြီးမှထိုးကြ။နောက်တစ်ခုကကျတော့ခုမှဒီကြိုရှိသလားတခြားကုသယောဂရှိသလားတခြားဖြားနေသလားဒီလိုအခြေအနေမျိုးကမှထိုးမိတဲ့အခါမှာဖြစ်ခဲ့တော့ထိုးရလည်းပဲငြိမ်းပါနေပေါ့။သူရဲ့စိတ်တွေကမကောင်းတာမဟုတ်ဘူးလို့လည်းကျွန်တော်ပြောရင်သူရဲ့စိတ်တွေကကောင်းစနစ်တကျနဲ့ပိုးတန့်စင်ပြီးတော့ထိုးမယ်ဆိုရင်ဒီဥစ္စာလေးတော့အကျိုးရှိရ။ဒီတဲ့ပုံစံသားတဲ့အဆင့်3လို့အဆင့်4လို့ကြာရင်တော့ဒူးရဲကအယိုးလူတွေအကုန်လုံးပြည့်စည်သွားပြီးတော့အယိုးယိုးချင်းထိတဲ့အခါမှာပွေးလို့ဆက်လို့မရတော့အောင်အခြေအနေလည်းရောက်တဲ့အဲ့ဒီအခြေအနေရောက်ရင်တော့အများကြီးခွဲစိရတဲ့အဆင့်3နဲ့အဆင့်4ကခွဲစိရတဲ့ခွဲစိတဲ့အခါမှာတော့ဒူကောင်းစားထိုးတာဒူကောင်းစားထိုးတာလည်းပမာကြီးမှာတော်တော်များများနေရာတွေမှာလုံနေကြပါပြီ။ဒါတော့လည်းသူကကိုကြစီနေရတယ်ခွဲစိတဲ့ခရီးကထတော့ရှိတယ်။အနေနဲ့ရှိတဲ့ operation တော့လည်းမဟုတ်ပါဘူ
း။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြပြီးအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ Fever Wine Lord တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတမတော်ကနေတစ်ဖက်သက်အပြစ်ရဲ့ကြီးညာထားတဲ့ကာလမှာရှမ်းပြည်နယ်မြောက်ပိုင်းအတွင်းလူခွင့်ရေးကျူးလွန်မှုပေါင်းအကြိမ်ကြီး80ကျော်တယ်လို့တအားမျိုးသမီးအဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်မြေပုံမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA ကြားစစ်ရေးတင်းမာမှုကြောင့်ကျေးလက်ဒေသခံ2000ခန့်ဟာနေရက်ကနေဆုံးခွာနေရပါတယ
်။ဒီမှာကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။အစိုးရတပ်မတော်ကတစ်ဖက်သက်အပြစ်ရထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာ6လတာကာလအတွင်းလူအခွင့်ရေးကျူးလွန်ခံရသူ80ကျော်ရှိတယ်လို့တအားအမျိုးသမီးအဖွဲ့ကပြောပါရတယ်။2019ခုနှစ်ဇန်နဝါရီလကနေဇွန်လအထိ6လအတွင်းမှာမတရားဖမ်းဆီးချုပ်နှောင်ခံရသူတပ်ဖြတ်ခံရသူလိမ်ပိုင်းဆိုင်ရာကျူးလွန်အကြမ်းဖက်ခံရသူမြေမြုပ်မိုင်းကြောင့်ဒဏ်ရာရရှိသူစုစုပေါင်း85ဦးလူအခွင့်ရေးချိုးဖောက်တာတွေခံနေရတယ်လို့ TWO ကပြောရေးဆိုခွင့်ရှိသူလွေးချီ15ကပြောပါရတယ်။ကျူးလွန်ခံရသူတွေဟာရှမ်းပြည်မြောက်ပိုင်းကုတ်ခိုင်တီပေါ်မန်တုံနမ်ခမ်နမ်ဆန်နမ်တူနဲ့ကြောက်မဲမြို့နယ်ထဲကအများဆုံးဖြစ်တယ်လို့ပြောပါရတယ်။
ရခိုင်ပြည်နယ်မြေပုံမြို့နယ်အတွင်းကကျေးရွာတချို့မှာအစိုးရတပ်ကရွာထဲနဲ့ရွာနီးနားမှာတပ်စခန်းလာချတဲ့အတွက်တိုက်ပွဲတွေဖြစ်ပွားမှာကိုစိုးရိမ်ပြီးကျေးလက်ရွာသူရွာသား2000ခန့်ကနေရွှေဆွန့်ခွာတင်းဆောင်နေကြရပါတယ်။အခုလိုနေရွှေဆွန့်ခွာလာသူတွေကတော့ပောက်တူးတောင်ရေကောင်းချိန်ငန်းတောင်ဆက်ခွေကျေးတော်မဲတံကျိုးနဲ့တုတ်ကန်ကျေးရွာကရွာသားတွေဖြစ်ကြပြီးတရက်တောင်ကန်နောင်ကြီးနဲ့ကြောက်ဖြူမြို့ပေါ်တွေမှာလာရောက်ခလုံးနေကြတယ်လို့ကန်နောင်ကြီးကျေးရွာသားတဦးကပြောပါတယ်။မြေပုံမြို့နယ်ကြောက်နေမော်အနီးမှာဒီလ19ရက်နေ့ကအစိုးရတပ်စစ်တင်းမော်နစီကိုရခိုင်တပ်မတော် AA ကတိုက်ခိုက်ခဲ့ပြီးနောက်အခုလိုစစ်တပ်ကလာရောက်စခန်းချနေထိုင်လာတာဖြစ်ပါတယ်။
တနင်္ဂနွေလုံးအပြစ်ခတ်ရဲစေးရေးစာချုပ် MCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ရဲ့6လပတ်အစည်းအဝေးကနေနိုင်ငံတော်အစိုးရအနေနဲ့27ရာစုပင်လုံးညီလာခံနောက်တစ်ကြိမ်ဆက်လက်ကျင်းပမယ်ဆိုပါကရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပသွားမယ်လို့6လပတ်အစည်းအဝေးအပြီး RCSS ကထုတ်ပြန်လိုက်ပါတယ်။ဇူလိုင်လ21ရက်နေ့က23ရက်နေ့အထိကျင်းပတဲ့6လပတ်အစည်းအဝေးကနေအချက်9ချက်ပါဝင်တဲ့ညင်ညာချက်တစောင်းထုတ်ပြန်လိုက်ပြီးစစ်မှန်တဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ဆွေးနွေးသွားမယ်။တစ်ဆော့နေတဲ့လက်ရှိငြိမ်းချမ်းရေးအခြေအနေကိုနိုင်ငံတော်အစိုးရတက်မတော်နဲ့တွေ့ဆုံသွားမယ်။တိုင်းသားစီလုံးညီညွတ်ရေးအတွက်လည်းကြိုးပမ်းသွားမယ်ဆက်တဖြင့်ပါဝင်ပါတယ်
။မွန်ပြည်နယ်မော်လမြိုင်မြို့စီစိတ်ကြားမှာရင်းနှီးမှုရေးဆေးဆွဲကူတရေးဌာနတို့တယောက်ကူတမှုခံယူတဲ့မှုရေးဆေးဖြတ်လို့သူလူနာတွေတစ်နှစ်ထက်တစ်နှစ်ပုံမှုများပြားလာနေပါတယ်။2016ခုနှစ်ကစပြီး2019မေလကုန်ထိအတွင်းအပြင်လူနာစုစုပေါင်း2169ဦးတယောက်ကူတမှုခံယူသူများအထဲမှာမှုရေးဆေးဖြတ်တဲ့လူနာ9500ခန့်နှုန်းခန့်ပါတယ်လို့မွေးရည်ဆေးဆိုင်ကုဋရေးဌာနကတာဝန်ခံဒေါက်တာဝင်းကျော်သူကပြောပါတယ်လက်ရှိအခြေအနေအရမွေးရည်ဆေး30တူဦးရေတရာမှာနေ့ရက်ခိုင်နှုန်းလောက်တာဆေးရုံဆေးခန်းတွေမှာဝင်ရောက်ကုဋမှုခံယူတာဖြစ်တဲ့အတွက်အားလုံးကိုမလွမ်းခြုံနိုင်သေးဘူးလို့လည်းပြောပါတယ်
လာမယ့်2020ရွေးကောက်ပွဲမှာကရင်ပြည်နယ်အတွင်းပအိုးကိုစလဲတွေဝင်ရောက်အရွေးခံဖို့ကရင်ပြည်နယ်ပအိုးမျိုးသားလူငယ်ညီလာခံကတောင်းဆိုလိုက်ပါတယ်ပအိုးအတန်နဲ့အခွင့်အရေးတွေဖော်ဆောင်ပေးနိုင်ဖို့ဇူလိုင်လ20ရက်နေ့ကနေ21ရက်နေ့အထိကရင်ပြည်နယ်ဖအာမြို့မှာကျင်းပတဲ့ကရင်ပြည်နယ်အဆင့်ပအိုးအမျိုးသားလူငယ်ညီလာခံအပြီးထုတ်ပြန်တောင်းဆိုလိုက်တာဖြစ်တယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌခွန်ဝင်းအောင်ကဆိုပါတယ်ကရင်ပြည်နယ်အတွင်းမှာပအိုးလူမျိုးနှသိန်းနီးပါးနေထိုင်လျက်ရှိပြီးပအိုးတိုင်းနာရေးရဝန်ကြီးတနေရာလည်းရရှိထားပါတယ်
ဒီတဲ့နော်ရီကိုဆက်လက်တင်ဆက်ပြီးသွားမှာပါပြည်ထောင်စုမြန်မာနိုင်ငံမှာရှမ်းပြည်နယ်ဟာအကြီးဆုံးပြည်နယ်ဖြစ်ပြီးလက်နက်ကိုင်အဖွဲ့တွေလည်းအများဆုံးလှုပ်ရှားနေထိုင်တာဖြစ်တာကြောင့် Federal Democracy ရေးနဲ့တန်းတူရေးအတွက်ဆုံးဖြတ်ရမှာအတော်ခက်ခဲမှုတွေရှိလိမ့်မယ်လို့တိုင်းသာခေါင်းဆောင်တွေနဲ့နိုင်ငံရေးလှိလာသုံးသပ်သူတွေကပြောပါတယ်
Dilo chine tinera obolomio kishin naija male, amiga suzi tabi, nam hongani desat bidwa mawashe.
လက်ရှိရှမ်းပြည်နယ်မှာရှမ်းလူမျိုးအပါအဝင်အင်အားကြီးမျိုးနွယ်စုခုနှစ်ခုကလက်နက်ကင်တက်ကိုစီရှိနေကြပါတယ်မြန်မာအစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ရှမ်းပြည်နယ်တာအချင်းချင်းကလည်းမကြာခဏတိုက်ခိုက်မှုတွေဖြစ်ပွားလေ့ရှိပါတယ်ဒီလိုဖြစ်နေတာဟာဘဟုအစိုးရကြောင့်ဖြစ်တာလို့ပအိုးမျိုးသားလူမျိုးရဲ့အဖွဲ့ PNLO ရဲ့နိုင်ငံကဗိုလ်မှူးကြီးခွန်အောက်ကပြောပါတယ်လ မ်းမြေမှာပေါ်လာတာတရားခံကဘို့ဆိုရရဲ့လက်ချက်လက်ပါတချို့နေရာတွေပါတကယ်အရင်နှစ်ကတော့ဘို့ဆိုရနေမြောက်ပေးတာပါသူသူမူလဗုဒ္ဓပေါ်တဲ့ဟာနဲ့ပါကျန်ဒီမှာလေ
ဒီလိုအခြေအနေပေါ်မှာကိုပိုင်အုပ်ချုပ်ခွင့်ရတဲ့နေရာမှာကောဖက်ဒရယ်မူတန်းတူရေးမူအတွက်ဆုံးဖြတ်တဲ့နေရာမှာကောအတော်ရှုပ်ထွေးမှုကိုဖြစ်စေတယ်လို့တိုင်းနာအရေးကျွမ်းကျင်သူဦးမောင်မောင်စိုးကပြောပါတယ
်ရှမ်းရှိမှာဆိုလို့ရှိရင်ရှမ်းလည်းရှိတယ်အခါလည်းရှိတယ်လာဦးလည်းရှိတယ်ဝါလည်းရှိတယ်ဒီလိုအနေအထားမျိုးမှာကျွန်တော်တို့ကတိုင်းနာတစ်ခုတစ်မျိုးနဲ့တစ်မျိုးကိုပိုင်အုပ်ချုပ်ဒေသရဖို့ရောကိုယ်ကဖက်ဒရယ်မူဒီတန်းတူရေးမူတွေဘယ်လိုဆုံးပြမလဲဆိုတော့အတော်ရှုပ်ချုပ်သေးသေးဖြေရှင်းရမယ်လို့တော့ထင်ပါတယ်ကျွန်တော်ထင်တာကတော့မတူတဲ့အခြေအနေပေါ်မူတည်ပြီးတော့ကျွန်တော်နှီးတိုင်းဆုံးပြမှာပဲဆင်ပြေလိမ့်မယ်လို့ထင်ပါတယ
်နှစ်ပေါင်း80နီးပါးလက်နဲ့ကြိုက်တိုက်ခိုက်လာတဲ့လမ်းစဉ်ဟာအောင်မြင်မှုမရှိတဲ့အတွက်ဘ ਹੁ အစိုးရအပြင်ရှမ်းပြည်သားအချင်းချင်းနဲ့တွေ့ဆုံဆွေးနွေးမှတာပြဿနာဖြေရှင်းနိုင်မယ်လို့ရှမ်းပြည်သမတော် RCSS SSA ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစိုင်းမုံကပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ဆွေးနွေးရတော့အဓိကပါเนาะဒါကြောင့်လဲဆိုတော့ကျွန်တော်တို့ဒီပြဿနာတွေဖြစ်ပေါ်လာတယ်ဆိုတာတိုက်ခိုက်ရေးကျွန်တော်လက်နဲ့သုံးပြီးတိုက်ခိုက်လာခဲ့ကြတယ်ဆိုတာ60 70လောက်ရှိပါကြည့်ဘာပြဿနာမှဖြေရှင်းလို့မရဘူးဒါကြောင့်မလို့လဲကျွန်တော်တို့ဒီနိုင်ငံအစိုးရနဲ့လည်းတမတော်နဲ့ရောကျွန်တော်တို့ဆွေးနွေးပြီးတော့အပြေစာကြတယ်ဒီလိုမျိုးပဲကျွန်တော်တို့ရှမ်းပြည်ဒီမှာရှိတဲ့အဖွဲ့အစည်းအားလုံးနဲ့ကျွန်တော်တို့ဆွေးနွေးခြင်းနဲ့ကျွန်တော်အပြေရှားနိုင်တယ်လို့တော့ကျွန်တော်တို့ယူဆ
ပါတယ်။ပြည်ထောင်စုမြန်မာနိုင်ငံတဝမ်းမှာလက်နက်ကင်တပ်ဖွဲ့20ကျော်ရှိတဲ့အနေနဲ့ရှမ်းပြည်နယ်အတွင်းမှာပဲထွက်ဝက်လောက်ရှိနေပါတယ်။1962ဦးနေဝင်းစက်တပ်အာဏာမသိမ်းခင်အထိရှမ်းပြည်ကိုပအိုးနှစ်ပြည်နယ်၊ဒနု9ပြည်နယ်၊ပလောင်2ပြည်နယ်၊ကိုကန့်2ပြည်နယ်ဝါကိုစားပြူစောပွားများတပ်ပြည်နယ်ရှမ်း22ပြည်နယ်စုစုပေါင်း34ပြည်နယ်နဲ့ဖက်ဒရေးတစ်ရှမ်းပြည်ထောင်စုဆိုပြီးဖွဲ့စည်းထားပါတယ်
။ဆက်ပြီးတော့လာမယ့်2020အထွေထွေရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်ပြည်내အခြေစိုက်တိုင်းသားပါတီတွေအားလုံးတပ်ပေါင်းစုတစ်ခုတည်းအနေနဲ့တစုတစည်းတည်းပေါင်းစည်းသွားနိုင်ဖို့တိုင်းသားပါတီခေါင်းဆောင်တွေကကြိုးပမ်းနေကြပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
စီနုံညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ် UNA နဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း MBA တို့ကိုပေါင်းစည်းဖို့ကြိုးစားရမယ်လို့လည်းကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုတိယဥက္ကဋ္ဌဦးကွမ်ကောင်အောင်ခန်းကအခုလိုပြောပါတယ
်။အဲပထမတော့ကျွန်တော်ပါတီတွေကိုယ်ပြည်နယ်ထဲမှာပေါင်းစည်းဖို့ကြိုးစားတာပေါ့။ပေါင်းစည်းတဲ့ပါတီနဲ့ကျန်တဲ့ပြည်နယ်တွေပေါင်းစည်းတဲ့ပါတီတွေနဲ့ပထမအဦးဆုံးဆက်သွယ်ပါတယ်။မာပြည်ကပေါင်းစည်းတဲ့ပါတီက UN နဲ့ MDF ကိုပေါင်းစည်းဖို့စူးစမ်းပါမယ်။အဲနောက်တစ်ချက်ကတော့ဒီကအကုန်လုံးအဲစူးစမ်းပြီးမှတစ်ခုခဲတိုင်းရင်းသားအကုန်လုံးသူ့ကြည့်တဲ့နေရာတစ်ခုရောက်သွားပြီဆိုရင်2020မှာညောင်ပေါင်းစူးရလုတ်ဖို့တက်ကိုစူးစမ်းဖို့လိုပါလိမ့်မယ
်။ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ၊ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ၊ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KSDP ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD နဲ့မွန်ညင်ညွတ်ရေးပါတီ MUP စတဲ့ပြည်내၅နေရာမှာအခြေစိုက်တဲ့တိုင်းရင်းသားပါတီတွေပေါင်းစည်းပြီးဖြစ်ပေမဲ့လည်းရခိုင်နဲ့ရှမ်းပြည်နယ်ကပါတီတွေပေါင်းစည်းနိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်မို့အဲ့ဒီတိုင်းရင်းသား၅ပါတီနဲ့ဆက်ဆက်ပြီးတော့တိုင်းရင်းသားပါတီတွေတစ်ခုတည်းသောတပ်ပေါင်းစုဖြစ်လာဖို့ကိုညီလန်းရှာသွားရမယ်လို့လည်းမွန်ညင်ညွတ်ရေးပါတီMUB တွဲဖက်သွင်းရမှုတက်နိုင်ရသမကအခုလိုပဲဆိုသွားပါတယ
်။အဲပေါင်းစည်းထားတဲ့၅ပါတီကိုကျွန်တော်တို့ဆက်ဆက်ပြီးတော့ NCC ရနေနဲ့ကျွန်တော်တို့တိုင်းလာထဲမှာအခုပြီးတော့သပေါင်းစည်းဖြစ်လာရေးကိုကျွန်တော်တို့ကညီလာချာကိုအစည်းအဝေးထားတာရှိပါတယ်။
တိုင်းရင်းသားပါတီတွေမှာနောက်ထပ်တတိယအင်အားစုတစ်ခုထပ်မဖြစ်ပေါ်စေဖို့အတွက်ကို NBM နဲ့ UNA ကိုတစုတစည်းတည်းဖြစ်အောင်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD အထက်ကြအောက်ထဦးငိုင်းဆက်ကအခုလိုပြောပါဗျာ
ကို UN ရှိတယ် MDF ရှိတယ်သူတို့ကဒီကံလုံးလိုက်ရင်တပ်ပြရင်အားစုတစ်ခုဆက်ပေါ်တိုင်းတော့ပူပူကွေးရုံပဲရှိမှာ
တိုင်းရင်းသားနိုင်ငံရေးပါတီတွေဟာ UN မှာ15ပါတီနဲ့ NBA မှာ22ပါတီအတီးတီးပါဝင်နေကြပြီးတော့ပေါင်းစည်းပြီးတိုင်းရင်းသားပါတီကြီး9ခုကပါတီမှတ်ပုံတင်အသက်တွေကြခဲ့ပြီးမြင်လဲရှားနဲ့ရခိုင်ပါတီတွေပေါင်းစည်းနိုင်ဖို့ကစောက်ကြည့်နေရအောင်မှာဖြစ်ပါလိမ့်ရှင
်အခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါရှင
်မြန်မာအစိုးရတပ်မတော်ကနေတဖက်တပ်အပြစ်ရကြေညာထားတဲ့ကာလမှာရှမ်းပြည်မြောက်ပိုင်းအတွင်းလှုပ်ခွင့်ရေးကျူးလွန်မှုအကြိမ်80ကျော်ရှိတယ်လို့ပလောင်မျိုးသမီးအဖွဲ့ကပြောပါတယ်ရခိုင်ပြည်နယ်မြေပုံမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA အကြားစီရဲတင်းမာမှုကြောင့်ကျေးလက်ဒေသခံ2000ခန့်ဟာနေရာကနေစွန့်ခွာနေရပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာလူငယ်တွေတနေ့တခြားမွေးရစေးပုံမို့သုံးဆွဲလာနေတယ်လို့မွေးရစေးဆွဲကုသရေးဌာနတာဝန်ခံဆရာဝန်ကပြောပါတယ်
။သရရှင်တွေကနားဆင်နေခဲ့ကြတာကတော့ဖီဘာဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်ပြည်မတ်အစီအစဉ်မှာပြန်ဆုံကြရအောင်ရှင်။ကျွန်မကအာမီပါ
နေစဲဒီသာတိုင်းရင်းသတင်းတော်တွေစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းမှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်ကြံပေးလို့ရတဲ့ VOA ကိုတေးသချင်းတွေတောင်းလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်စာတိုက်ကတဆင်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းစာတိုက်သစ်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်ခုတော့တောက်ကြနေမနဲ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင
်။ American ပြည်ထောင်စု California ပြည်နယ်က Marine တပ်သားတွေပါဝင်နေတဲ့မိုးရစေဝါနဲ့လူကုန်ကူးမှုမှောင်ခိုးလုပ်ငန်းကိုရေရက်အရာရှိတွေနဲ့ရေရက်ရာဇဝတ်မှုကင်းဆောင်ဆန်းရေးဌာန NCIS တို့ကနေဖြိုခွဲဖို့ကြိုးစားနေကြပါတယ်။ကျတဲ့ပင်းနဲ့အစောပိုင်းကဆန်ဒီယေဂိုမြို့နယ်မိုင်50ကျော်မှာရှိတဲ့ Camp Pendleton အခြေစိုက်တိုင်ရင်းကို Marine တပ်သားတရာကျော်ကိုလာရောက်ဖို့ဆင့်ခေါ်ခဲ့ပြီးတဲ့နောက်မှာ Marine တပ်သား16ယောက်ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။အခုနောက်ဆုံးဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့ဗာဆွဲချက်မှမတင်သေးပါဘူး။သမ္မတဒေါ်နယ်ထရမ့်က American ပြည်ထောင်စုရဲ့စီးရဲသုံးစိတ်ကိုတိုးမြှင့်ပေးတော်မယ်လို့ကြေပေးလိုက်ပါတယ်။ကျတဲ့ပရင်းနေ့ကပန်တဂွန်မှာကျင်းပတဲ့ကာကွယ်ဝင်ကြီးအသစ်ဖြစ်ဂျန်တစ္ဆာဂျင်းဆိုတဲ့ Mark Esper ဂျိုဆိုတဲ့အခမ်းအနားမင်ကွန်းပြောကြရမှာသမ္မတထရမ့်ကသူဟာကာကွယ်ဌာနအသုံးစိတ်ကိုဆက်ပြီးတိုးမြှင့်ပေးဖို့စီစဉ်နေတယ်လို့အကြေညာပြောကြားခဲ့တာဖြစ်ပါတယ်။ပန်တဂွန်ကကျတဲ့ပရင်းနေ့ကဘတ်ဂျက်ငွေချတာပြီးဆိုင်ရာသဘောတူညီချက်ကိုသမ္မတအင်ဂျူကညင်ညာခဲ့တာဖြစ်ပြီးလွှတ်တော်ခေါင်းဆောင်တွေက2020အတွက်ကာကွယ်အသုံးစီဘတ်ဂျက်ငွေဒေါ်လာဘီလျံ938ဘီလျံနဲ့2021ခုနှစ်အတွက်941ဘီလျံလောက်ချထားပေးဖို့တောင်းဆိုကြတာဖြစ်ပါတယ်။အရှိတောင်အာရှကလူခွင့်အချင်းချင်းနဲ့ဒေတာဆိုင်အမြင်ဆိုတဲ့ခေါင်းဆောင်နဲ့ဇူလိုင်25ရက်နေ့ကျတဲ့ပရင်းတွေကဝါရှင်တန် DC လွှတ်တော်မှာကြားနာပွဲတစ်ခုပြုလုပ်ခဲ့ပြီးအဲ့ဒီကြားနာပွဲမှာမြန်မာစစ်ခေါင်းဆောင်တွေပေါ်မှာဖိအားပေးမှုတွေတိုးပြီးတော့ပေးဖို့တင်ပြခဲ့ကြပါတယ်။မြန်မာ၊အိန္ဒိယ၊နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမိုးဆက်တိုက်ရွာသွန်းခဲ့တဲ့အတွက်လူပေါင်း25သန်းလောက်မုတ်တုံမိုးတံကိုခံစားနေကြပါတယ်။မိုးကြောင့်ရေကြီးရေရှမ်းတာတွေဖြစ်နေတဲ့အတွက်လူပေါင်း5သိန်းလောက်ရွှေ့ပြောင်းနေရာချထားပေးနေရပါတယ်။မိုးအဆက်မပြတ်ရွာသွန်းနေတာကြောင့်ရေကြီးရေရှမ်းမြေပြိုရာတွေနဲ့ဆက်ဆက်ပြီးလူ600လောက်လည်းသေဆုံးခဲ့ပါတယ်။
တင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးသွားတာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darren Smith ဖြစ်ပါတယ်။တောက်ကြမနေ VOA အစီအစဉ်တွေကိုလိုင်းတိုမီတာ24.50နဲ့ဒုတိယပိုင်းနိုင်ဝက်မှာလိုင်းလက်မီတာ190လို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းကျမ်းမာကြပါစေရှင်။ကျမများသည်ချင်းအောင်ပါ။
This program has come to you from the Voice of America, Washington.